Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဖေဖော်ဝါရီလ28ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာဘန်းရဲ့ရုပ်သံစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေပါတယ်ရေဒီယိုနဲ့ဆိုလို့ရှိရင် Light to Meter 3149နဲ့ Light Lab Meter 190ပြည် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သန်းပ
ါဂါဇာတောင်ပိုင်းရာဖာကိုမြေပြင်ထိုးစစ်မဆင်ခင်ရက်သားထောင်ပေါင်းများစွာဘေးလွတ်ရာကယ်ထုတ်မဲ့စီစဉ်တရက်ကိုအစ္စရေးဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်မြန်မာပြည်နဲ့ညှင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွင်ကစကာဘိုရိုရှိုးကျွန်းဟာသူပိုင်နေနေဖြစ်တဲ့ဆိုပြီးတော့တရုတ်နိုင်ငံကြီးဌာနကထပ်လောင်းပြောဆိုပါရယ်။ချခိုင်ပြည်နယ်တွင်ကမင်းပြားနဲ့ရန်ပြဲမြို့နယ်တွေမှာစစ်ကောင်စီတပ်စခန်းတွေကိုအီရခိုင်တပ်တော်ကတိုက်ခိုက်နေကြမလို့တိုက်ပွဲတွေပြင်းထန်နေပါရယ်
။အဲဒီလိုထိတ်တဲရောက်သတင်းတွေပြင်မြန်မာနိုင်ငံကအွန်လိုင်းအလိညာလုပ်ငန်းမှာပိတ်မိနေခဲ့တဲ့ယူဂန္ဒါနိုင်ငံသားတွေအကြောင်းဆော်ရစာဒါမရှိပဲလာရောက်ကြသူတွေကိုပြန်ပို့မဲ့မလေးရှားနိုင်ငံရဲ့အစည်းအဝေးအမေရိကန်နိုင်ငံရေးမှာရုရှားကအဓိကကြလာပုံလူမဲတွေရဲ့ပကြီးအမှုပညာပြပွဲနယူးယောက်မြို့ကယူကရိန်းခောက်ကန်ရေးစစ်ဂီတပွဲတော့စတဲ့သတင်းဆောင်ပွားတွေကိုလည်းတင်ပြပါအောင်မယ်အပတ်စဉ်အစီအစဉ်တွေမှာတော့သတင်းတော်မဆုစီးပွားရေးလူမှုရှုခင်းနဲ့တတ်တရောင်သတင်းတော်တွေကိုရှုစားနားဆင်ကြမှာပါအခုတော့ထိတ်တန်းရောက်သတင်းတွေကိုနန်းလောင်ကကြောပြပေးပါအောင်မယ်
ကာဇာတောင်ပိုင်းရာဖာမြို့မှာချေကွယ်ယူထားတဲ့ဟာမတ်တို့ကိုမြေပြင်ထိုးစစ်မဆင်ခင်အဲ့ဒီကထပေါင်းများစွာသောအရတားတွေပေးလို့ရရှောင်တိန်နိုင်မဲ့အစီအစဉ်တရက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူရုံးကတနင်္လာနေ့မှာထုတ်ပြန်ပါတယ်။အဲ့ဒီကအရတားတွေကိုရွှေ့ပြောင်းမဲ့နေရာကိုတော့ပြောမထားပါဘူး။အစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ပြည်ထောင်စုကတော့အီဂျစ်နိုင်ငံနဲ့ဆက်အနီးရာဖာမြို့ကဒေသခံပါလက်စတိုင်းနာတွေလုံခြုံပေးခင်အောင်မဆောင်ရွက်နိုင်သေးခင်မြေပြင်ထိုးစစ်ဆင်နွှဲမလုပ်ဖို့တတိပေးထားပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကတော့ရာဖာမြို့ကဟာမတ်တို့ကိုထိုးစစ်ဆင်တိုက်ခိုက်နိုင်ရင်သတင်းမှတ်အတွင်းစစ်ပွဲအောင်နိုင်မယ်လို့ပြောပါတယ်။တနင်္လာနေ့ကဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့အစီအစဉ်ထဲမှာပါလက်စတိုင်းပြည်သူတွေကိုရွှေ့ပြောင်းမဲ့နေရာအသေးစိတ်မပါသလိုအီဂျစ်နိုင်ငံကလည်းတုနယ်ဆက်ပေါက်တွေကိုဖွင့်မပေးနိုင်ဘူးလို့ပြောပါတယ်။အော်တိုဘာ9ရက်ကဟာမတ်တို့ရဲ့အကြမ်းဖက်တိုက်ခိုက်မှုမှာအစ္စရေးဘက်ကလူပေါင်း1400တေဆုံးခဲ့ပြီးတဲ့နောက်မြေထဲပင်လယ်တစ်လျှောက်ကျဉ်းမြောင်းတဲ့နေမျိုးပေါ်ကဂါဇာဒေသကိုအစ္စရေးဘက်ကအကြီးအကျယ်တံပြန်ထိုးစစ်ဆင်နေတာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကဒီစစ်ပွဲမှာအနိုင်ရမှာမဟုတ်ဘူးလို့ပြည်내သမ္မတအမန်နျူအယ်မက်ခရွန်ကဖေဖော်ဝါရီလ26ရက်နေ့မှာပြောပါတယ
်။ Aujourd'hui, pas simplement à une datequi marque un peu plus des 2 ans du début de cette guerre d'agression.
Ukraine စစ်ပွဲမှာရုရှားကအနိုင်ရမှာမဟုတ်သလိုအနိုင်ရတဲ့စစ်ပွဲမျိုးလည်းမဟုတ်ပါဘူး. Ukraine လုံခြုံရေးအတွက်ကျွန်တော်တို့ပူးပေါင်းဆောင်နေပါတယ်။ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးကိုပါထက်သွင်းဆွေးနွေးနေပါတယ်လို့ပြည်ထက်သမ္မတ Macron ကပြောဆိုသွားတာပါ. Ukraine စစ်ပွဲကိုအနိုင်ရလိုက်မယ်ဆိုပြီးတော့ရုရှားသမ္မတ Vladimir Putin ကပြောဆိုနေတာပါ.ဥရောပနိုင်ငံ20ကခေါင်းဆောင်တွေကတော့ယူကရိန်းကိုစူပေါင်းအားနဲ့ပူးပေါင်းကူညီနိုင်ရေးပြည်ထက်နိုင်ငံပါရီမြို့မှာတနင်္လာနေ့ကစတင်ပြီးတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းမှတ်တွေအတွင်းရုရှားရဲ့ထိုးစစ်တွေပြင်းထန်လာချိန်မှာပဲယူကရိန်းအတွက်လက်နက်ခရယာတွေတိုးမြင့်ကူညီနိုင်ရေးဆိုတဲ့အချက်ကိုလည်းပြင်သစ်သမ္မတကဥရောပခေါင်းဆောင်တွေကိုဖိတ်ကြားဆွေးနွေးနေတာပါ။ရုရှားတပ်ကိုကနအူးအောင်မြင်စွာတွန်းလှန်တိုက်ခိုက်ခဲ့တဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံအရှေ့ပိုင်းစစ်မြေပြင်မှာတော့ယူကရိန်းတပ်တွေအရေးနှိမ်လာသလိုလက်နက်နဲ့တပ်သားမလုံလောက်မှုနဲ့ပါရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒီအစည်းအဝေးဟာယူကရိန်းအတွက်လက်နက်အစ်စ်တွေပေးဖို့ပို့ဆိုတာထက်မြေပြင်စစ်ပွဲမှာပုံမထျောင်မဲ့နီလာတွေကိုဆွေးနွေးတိုင်ပင်ကြမှာဖြစ်ပြီးယူကရိန်းနဲ့မဟာမိတ်နိုင်ငံတို့ကြားညှိနှိုင်းဆောင်ရွက်မှုတွေတွန်းမြင့်ဆောင်ရွက်ဖို့ပို့ပါဆွေးနွေးကြမှာဖြစ်တယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြောက်အဇလန်တိတ်စစ်စာချုပ်နေတို့အဖွဲ့ဝင်ဖြစ်ရေးဆွေးနွေးနိုင်ငံရဲ့လျှောက်ထားချက်ကိုဟန်ဂရီလွှတ်တော်မှတနင်္လာနေ့ကမဲခွဲအတည်ပြုလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကိုတိုးချက်တုံ့ပြန်လိုကြတဲ့နေတို့အဖွဲ့ကတော့ဆွေဒင်ကိုအဖွဲ့ဝင်ဖြစ်အတည်ပြုနိုင်ရေးနှောင့်နှေးနေတဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြရတာပါ။ဒါပေမဲ့လည်းအဖွဲ့ဝင်လျှောက်ထားမှု18လထဲရောက်လာချိန်မှာအခုတော့အတည်ပြုနိုင်ခဲ့ကြပါပြီ။ဟန်ဂရီအစိုးရကလရယ်နယ်ခြေကန့်ကွက်နေတာကိုလွှတ်တော်အမတ်တွေကထောက်ခံမဲ188မဲကန့်ကွက်မဲ6မဲနဲ့မဲခွဲထောက်ခံလိုက်ကြတာဖြစ်ပါတယ်။ဆွေရင်ကိုနေတို့အဖွဲ့ဝင်အဖြစ်ထောက်ခံရေး2022ခုနှစ်ဇူလိုင်လကတည်းကဝန်ကြီးချုပ်ဗစ်တာအိုပန်အစိုးရအဖွဲ့ကတင်သွင်းထားတာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာရပါတီကလွှတ်တော်မှာဆန့်ကျင်ကန့်ကွက်နေခဲ့တာကြောင့်ရှေ့ဆက်မတိုးနိုင်မဲကြန့်ကြာနေခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်30နိုင်ငံစလုံးရဲ့ထောက်ခံမှုရမှသာနေတို့အဖွဲ့ဝင်ဖြစ်ခွင့်ရှိတာပါ။ ဆူရီးယားရှောက်ထားမှုကိုတူရကီနိုင်ငံကပြေခရီလာမှာထောက်ခံခဲ့ပြီးတဲ့နောက်ဟန်ဂေရီနိုင်ငံကအခုလိုနောက်ဆုံးမဲခွဲထောက်ခံလိုက်ကြတာဖြစ်ပါတယ်။ဆွီဒင်ဝန်ကြီးချုပ်အိုလဖ်ခရစ်စတာဆန်ကတော့ဒါဟာသမိုင်းဝင်နေတဲ့နေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ညမြေပိုင်နဲ့အရင်ပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွင်ကစကာဘိုရိုရှိုးကျွန်းကိုသူ့ပိုင်နဲ့မြေဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာထပ်လောင်းပြောဆိုပါရယ်တရုတ်လိုဟန်ယန်ဒေါလို့ခေါ်တဲ့စကာဘိုရိုရှိုးကျွန်းကိုတရုတ်တို့ကသမိုင်းဝင်ပိုင်ဆိုင်ခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူမောင်နင်းကပြောဆိုပါရယ်ဟွမ်ယန်ကျွန်းရေပြင်တဝိုက်မှာဖိလစ်ပိုင်နိုင်ငံရဲ့လက်တလောဆောင်မှုတွေဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေနိုင်တဲ့အတွက်အချုပ်အခြာအာဏာခိုင်မြဲရေးရေချောင်းအခွင့်အရေးနဲ့နိုင်ငံအကျိုးစီးပွားကိုကာကွယ်ဖို့တရုတ်အစိုးရကလိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ဂျိုအနီရှေဘော်အတာအစီအစ်တစ်ခုဂျိုရူတပ်ပုံတွေမှာတွေ့မြင်ခဲ့ရပြီးတဲ့နောက်တရုတ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါရယ်ဖိလစ်ပိုင်ရဲ့အထူးစီးပွားရေးဆောင်ရေမိုင်းနေရာအတွင်းမှာရှိတဲ့စကာဘိုရိုရှိုးဂျိုအနီဖိလစ်ပိုင်အစိုးရကငါးဖန်တင်မော်တစီကိုတရုတ်ကကြားဖြတ်ဟန်တာနေပုံရတဲ့ပုံရိပ်တွေကိုလည်း Maxar Technologies ရဲ့ဂျိုရူတပ်ပုံတစ်ခုမှာတွေ့ရပါရယ်ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတနင်္ဂနွေနေ့ကထုတ်ပြန်လိုက်တဲ့ဗီဒီယိုပုံရိပ်တွေနဲ့ဂျူရုအမှတ်တမ်းတပ်ပုံတွေမှာလည်းဖေဖော်ဝါရီလ22ရက်နေ့ကစကာဘိုရိုရှိုးကျွန်းအနီးမှာတရုတ်ကမ်းခြေဆောင်တပ်ကရေပေါ်အတာအစီတွေလိုက်ရောက်ချထားတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်အတွင်းစစ်ကောင်စီရဲ့တိုင်းဗဟိုလေကျင်းရေးတင်းတန်းကြောင်းကိုရခိုင်တပ်တော် AA ကတိုက်ခိုက်နေပြီးနေရာအများစုကိုသိမ်းယူထားပြီးလို့ AA ပါဝင်တဲ့ညင်းနောင်၃ဖွဲ့ကတရင်ထုတ်ပြန်ပါတယ်။ရှမ်းပြည်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့တပ်ကိုလွှတ်ခဲတာကို AA ဘက်ကပြန်လည်ရှင်းလင်းတိုက်ခိုက်ခဲ့တယ်လို့ AA ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတော်ဝမ်းမှာတော့ရခိုင်ဒေသအပြင်ချင်းပြည်နယ်၊စကိုင်းတိုင်း၊ကရင်ပြည်နယ်နဲ့တနင်္သာရီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေအကြားတိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေပိုးပြီးတော့တွန်းပြင်လုပ်ကိုင်နေပါတယ်။စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာလည်းဒေသခံချင်းကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေပြင်းထန်နေပြီးကလေးမြို့မြောက်ပိုင်းမှာစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးကိုအသုံးပြုပြီးတော့တိုက်ခိုက်တယ်လို့ဒေသရင်းသတင်းတွေအရသိရပါတယ်။မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ကလေးမျိုးကလေးတက်ကတော့ PDF ကကွေရေးတပ်တွေကတိုက်ခိုက်ပြီးကျောင်းဝန်ထမ်းတဲ့ဆရာဆရာမတချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်တိုက်ပွဲအတွင် PDF တချို့ရဲ့ရုပ်အလောင်းနဲ့လက်နက်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်တချိန်တည်းမှာတော့ကရင်ပြည်နယ်ရင်းကော့ကရိတ်မြို့နယ်ထဲမှာလည်းစစ်ကောင်စီစခန်းနဲ့ဂိတ်စခန်းတချို့ကို KNLA ပူးပေါင်းတပ်ဖွဲ့တွေကဝန်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်လကဘာရဲ့တောင်ဝင်ရိုးစွန်းအနီးမှာဘေးတိုက်ဆင်းသက်ခဲ့တဲ့အမေရိကန်ပုဂ္ဂလိကလာဆင်းရင်ဟာအင်္ဂါနေ့မှာတော့အလုံလုံနိုင်တော့မှမဟုတ်ဘူးလို့ယူဆရပါတယ်။အင်္ဂါနေ့လောက်ဆိုရင် Odysseus လာဆင်းရင်ရဲ့ဆိုလာပြားတွေအပေါ်နှေးရောင်ကြီးကြားရောက်နိုင်တော့မှမဟုတ်ဘူးလို့အကာသယာဉ်တွေကိုတိဆောက်ပြန်တန်းနေတဲ့ Houston မြို့အခြေစိုက် Intuitive Machines Company ကတနင်္လာနေ့မှာပြောပါတယ်လာဆင်းရင်ကပေးပို့လာမယ့် data အချက်အလက်တွေကိုအမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA နဲ့အခြားအဖွဲ့အစည်းတွေကမျှော်လင့်နေတာပါဆိုလာပြားမှာနေရောင်ခြည်မရတော့တဲ့အတွက်သတ်မှတ်ထားတဲ့အချိန်ထက်၂ရက်၃ရက်စောပြီးတော့ Odysseus ရဲ့လုပ်ငန်းတွေရပ်သွားတာလည်းဖြစ်ပါတယ်နှစ်ပေါင်း50ကျော်အတွင်းပထမဆုံးအနေနဲ့ပြီးခဲ့တဲ့ကြာတာပတိနေ့ကပဲလကဘာဘော်ကို Odysseus ဆင်းသက်ခဲ့တာဖြစ်ပါတယ် NASA ကထုတ်ပြန်တဲ့ဂျူရုတပ်ပုံတွေအရ Odysseus ရင်ငယ်ဟာသတ်မှတ်ထားတဲ့နေရာနဲ့1ကီလိုမီတာအကွာလောက်မှာဆင်းသက်ခဲ့လည်းဖြစ်ပါတယ
်မနက်ခင်းနောက်ဆုံးအသတင်းတွေကိုနားလောင်ကြည့်ကြပေးကြပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာယူဂန်ဒါနိုင်ငံသားအယောက်30လောက်ဟာအွန်လိုင်းလိမ်လည်သူတွေဖြစ်အတိအဓမ္မအလုတ်စိတ်ခိုင်ခံရတယ်လို့ယူဂန်ဒါဆွေးရောက်ကပြောပါတယ်အွန်လိုင်းလိမ်လည်တဲ့ရာဇဝတ်ဂိုင်းတွေကသူတို့ကိုအလုံးနဲ့မျှလိန်ခေါ်ဖမ်းဆီးထားတယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။အဲ့ဒီတက်ကလွတ်မြောက်လာသူတချို့နဲ့ဟာလီမာအသူမာနီနဲ့မူကာဆာဖရန်စစ်စ်တို့တွေ့ဆုံပေးပြထားတာကိုကိုချင်းချန်ကတင်ပြပေးမှာပါ
။ ID နည်းပညာကျွမ်းကျင်သူတူဦးဖြစ်တဲ့ဖရန်စစ်မဂီရှာဟာအာရှမှာငရဲကြခံရပြီးယူဂန်ဒါကိုပြန်ရောက်လာတာပါ။ Lao Nayama data manager ne ID Juanjin to appear a low satin gerava. Do yao be Mijagi Mabe, do the Tiriga. Deal young winners win the town chow town, American dollar ne suing, Natalia Jo, a duty in a loop yogevare. A now do a low chin lay yodi of young dogevare.
I never expected someone to come and tell
me. Deoga Jonago Labiro, Mea, Najome, Nadra, Lo Pia, Melu Pioramu, Perungama, Mamiolin Tabo.
Do Nangan Gulaman and Fomigo, Tain Havi, Nemanangamashi, a community Kubo, Yansa, Kangaya, Elu, Magi Shaga, Piovare, Erigo, Yapo, Mega, Mika, the same, Lane Po, Begabi, Data Rego, Simayame, Sa, Online Lane Muri, Lopo, Adinsi, Kang Kangaya, Elu, Tuga Piovare, DVD, Masoe, Silvers on Witare Durega. Magushalo, Lungarego, online, Lele, who loaded Winego, Gane, Lipo Nirava, Kage, Jandane, a chain area, Alma, a chain jaji, a dead low, low, kangang, a Magishaga, Jobare.
If you don't get a person that's like, the
Nego, Ludia, Low Mamma, Yawuso, any Nego, a low, Mapipulu, Droga, Tamabare, Redra, a big, big, Kanavare, Dane, Do Kanavare, Jack Kanavare, Baylona, like Kanavare, the hardly tango, my Jonah, Do Tavare.
ကျွန်တော်မလုံနိုင်ပါဘူးပြန်ကျင်တယ်လို့ပြောရင်ထိုင်းကုန်မှာကျိုးနဲ့တုတ်ထားတာပါသူတက်နိုင်သလောက်လူတွေအများကြီးကိုဆက်သွယ်ခဲ့ပြီးတဲ့နောက်ထွက်လာလို့ရခဲ့တယ်လို့မကီရှာကပြောပါတယ်နိုင်ငံတကာတန်ရုံတွေနိုင်ငံတကာတရားမျှတမှုမစ်ရှင် NGO အဖွဲ့နဲ့မြန်မာနိုင်ငံကအွန်လိုင်းလိန်လဲတဲ့နေရာတွေမှာအလားတူအခြေအနေမျိုးနဲ့ယူဂန်ဒါနိုင်ငံသားအယောက်30လောက်ဟာအဖမ်းခံနေရတယ်လို့ယူဂန်ဒါတာဝန်ရှိသူတွေကပြောပါတယ်ဒီလိုလိန်ညာတဲ့ရာဇဝတ်ဂိုင်းတွေဟာတရုတ်နိုင်ငံသားတွေဥဆောင်လုပ်ကင်နေတာဖြစ်ပြီးတော့ကင်ညာနိုင်ငံကတားကောင်အဖြစ်ခံရသူတွေကိုမောင်းခိုပို့ဆောင်လေးရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်အာရှကိုရောက်ရင်တော စီရေးဒုညိနိုင်မှုဖြစ်ပြီးတော့ယူဂန္ဒါတာဝန်ရှိသူတွေဟာဒီကိစ္စကိုမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဆွေးနွေးတဲ့အခါမှာတော့ပြန်လွတ်လာတဲ့ယူဂန္ဒါနိုင်ငံသားတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အရေးမယူပါဘူးလို့ကတိပေးခဲ့တယ်လို့ကီကန်ဂျီကပြောပါတယ
် But of course they also acknowledge that
နောက်ပြီးအဲ့ဒီနေရာတွေကသဘုံတွေထိကျုပ်ထားတဲ့နယ်မြေဆိုတာကိုသူတို့ကလည်းသိမှပြုပါတယ်။ဒါကြောင့်ပြည်သူစစ်တွေနဲ့ပတ်သက်တဲ့ဥပဒေမဲ့မှုတွေကတိတ်ကိုရှုပ်ထွေးပါတယ်
။မြန်မာစစ်ကောင်စီပြောခွင့်ရကိုဒီကိစ္စနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့ဘာမှတုံ့ပြန်တာမရှိသေးပါဘူး။တရုတ်ပြည်ပြင်ပကလူတွေကိုလိန်ဖို့အတွက်အင်္ဂလိပ်စကားနဲ့တခြားဘာသာစကားပြောနိုင်တဲ့လူတွေကိုရာဇဝတ်ကိုင်းတွေကပြစ်မှတ်ထားတဲ့အကြောင်းလူကုန်ကူးမှုတိုက်ဖျက်ရေးစေတနာဝန်ထမ်းအဖွဲ့တီထောင်သူမီနာချန်းကပြောပါတယ်။
East Africans do speak good English.
အရှေ့အာဖရိကကလူတွေကအင်္ဂလိပ်လိုကောင်းကောင်းပြောတတ်ပါတယ်။ဒါကြောင့်လိမ်ဖို့အတွက်ဆိုရင်တော့ပို့ပြီးတော့လွယ်သွားပါတယ်။တရုတ်လူမျိုးတွေမကတခြားလူမျိုးတွေကိုပြစ်မှတ်ထားနိုင်တာပါ။တခါတလေမှာတော့ရာဇဝတ်သားတွေကခံလိုက်ရတဲ့သူတွေကိုသုံးပြီးဗီဒီယိုကောနဲ့ပြောဖို့နောက်ထပ်လိမ်ဖို့တားခေါင်တွေကိုရှာတတ်ပါတယ်။အင်္ဂလိပ်လိုပြောတတ်တဲ့သူလိုတယ်မလား။အင်္ဂလိပ်စကားမပြောတတ်တဲ့တရုတ်တယောက်ကိုလှောက်ခိုင်းမယ်ဆိုရင်မလွယ်ဘူးဖြစ်သွားမယ်လေ။
မြန်မာနိုင်ငံမှာဒီလိုလိမ်လည်တဲ့ရာဇဝတ်မှုတွေဟာအကျင့်ပြတ်ခြားစားမှုတွေကြောင့်အကာအကွယ်ရနေပြီးစစ်ကောင်စီနဲ့တပုံထိန်ချုပ်တဲ့နေရာတွေမှာတရုတ်ရာဇဝတ်ဂိုင်းတွေကခိုးလုံနေကြတာလို့ချမ်းကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံရောက်ယူဂန္ဒါနိုင်ငံသားတွေရဲ့သတင်းကနေမလေးရှားရောက်မြန်မာနိုင်ငံသားတွေရဲ့သတင်းကိုဆက်ပြီးကြည့်ကြအောင်ခင်ဗျာအထောက်ထားမဲ့နေထိုင်နေကြတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာတာဝန်တွေရဲ့ထောက်ခံချက်နဲ့နေရက်ပြန်ပို့မဲ့အစီအစဉ်ကိုအခုလာမဲ့မတ်စတာတရက်ကစပြီးလုပ်သွားမယ်လို့မလေးရှားဆွေကကြေညာထားပါတယ်။အထောက်ထားမဲ့နေထိုင်သူတွေထဲမှာမြန်မာနိုင်ငံသားတွေလည်းအများပြားရှိနေပြီးပြန်ကြည့်သူနေပါကြောင့်မလေးရှားရောက်မြန်မာလူသမားတွေကပြောကြပါတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုကိုသားညူကပြောပြမှာပါ။
မလေးရှားနိုင်ငံမှာအထောက်ထားမဲ့နေထိုင်နေကြတဲ့နိုင်ငံသားတွေကိုဖမ်းဆီးထောင်ချတာတွေမလုပ်ဘဲနဲ့သက်ဆိုင်ရာတန်ယုံရဲ့နိုင်ငံသားဖြစ်ချောင်းထောက်ခံချက် CI နဲ့မတ်စတာတည်းနေကစပြီးတော့နေရက်တွေကိုပြန်ခွင့်ပေးသွားမယ်လို့မလေးရှားပြည်ထောင်ဝင်ကြီးစိုက်ဖူတင်အစ်မေးကမကြသေးခင်ကအသိပေးပါရယ်စီကံဖောက်ပြက်မှုတွေအတွက် ringgit 300ကနေပြီးတော့900အထိဒဏ်ငွေတူတူပေးဆောင်ပြီးတာနဲ့ပြန်လို့ရမယ်လို့ဆိုပါရယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအသက်ဝင်လာတဲ့အတွက်ပြန်ဖို့စီစဉ်ထားသူတွေတော်မှစဉ်းစားခက်တဲ့အခြေအနေမျိုးကြုံနေကြရတယ်လို့မလေးရှားကမြမလူမှုကွန်ရီအသင်းတစ်ခုရဲ့တာဝန်ခံက view ကိုပြောပါတယ်
။ဟုတ်တယ်သူတို့မက်ဆာဒရနေမှာဒီနေရာကအိုဝါစီပေါ့သူတို့ပြန်မလို့နေမှာပေါ့ တို့အဲ့လိုပြောတာလေတို့လူစင်းတဲ့ချင်းကိုစီးပွေးတယ်မှာပြောတယ်တို့တို့ကကြောညာတာနဲ့တန်ကြီးပြီးဆောင်ကားပြီပါဟောရက်သတ်မဲ့ခါမှာတခါလေးကြောညာပါလိမ့်မယ်ကျွန်တော်အဲ့လိုပြောတယ်ဒါမျိုးနောက်တစ်ချက်ကဒီကိုကျွန်တော်ဟိုဒီကိုနိုင်ငံချင်းရေးထားတဲ့အချိန်နဲ့ဒီနေ့လည်းဆွဲတဲ့ခါမှာဟိုပြန်ပြီးမပြန်ပြီးဆိုတော့တော်တော်တွေ့ဝေးနေတာပေါ့လူငယ်တွေဒါတော့ရှင်းနေပါလား
မလေးရှားဆွေကတော့သူတို့အနေနဲ့ခုလက်ရှိမှာစိုက်ပျိုးရေး၊ကုန်ထုတ်လုပ်ရေး၊စောက်လုပ်ရေး၊လေယာဉ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်နိုင်ငံသားခေါ်ယူမှုကလိုအပ်ချက်ပြည့်မီနေပြီလို့ဆိုပါရယ်။မြန်မာအများစုကထိုင်းနိုင်ငံတက်စားလို့ရှိရင်ဝင်ငွေပို့ပြီးတော့ကောင်းတဲ့မလေးရှားနိုင်ငံကိုသွားချင်ကြပါရယ်။အခြေခံလုပ်တွေမှာတလားကိုမလေးရှားရင်းကိတ်ငွေ2000လောက်ရရှိနိုင်တဲ့အကြောင်းမြန်မာလူသမားတူကပြောပါရယ်။ဒီ
မှာမလေးရှားအစိုးရကတ်မှတ်ထားတာကဒီ visit လောက်က1500ပေါ့နော်။ရင်းကိတ်1500ကျွန်တော်တို့ကတော့ဒီပုံကြီးပေါ့နော်။အဲဆိုရတတ်မှတ်ထားတဲ့ဈေးနှုန်းဈေးထောင်မှလည်းသောင်းကြပါနော်။အဲအခုပေါက်ဈေးအရဆိုတော့55ပြင်းဝင်နေပါနော်။ဒီကနေ့နှစ်တည်းကတော့အဲ့လိုဒီ CI ကွန်ပျူတာပြန်တဲ့လူတွေများတယ်။အခုကတော့ကျွန်တော်တို့အရှင်ပေါ့နော်။လဲရောမယ်ပေါ့နော်။ဒီမှာတော့အဲ့လိုမျိုးအိုရမားလည်းလည်းဝင်လုံးနေတဲ့လူတွေအများကြီးရှိရတယ်။သူ့နဲ့သူတို့လည်းပြင်သွားတာသူကတိတ်မလို့ဘူးပေါ့နော်။သူတို့သူတို့လည်းလင်းကားဆက်နေတာကိုရှိနေတယ်အဲ့လိုအိုရမားတွေပေါ့နော်။တကယ်ကြအရှင်ပြေတဲ့ဈေးတာတော့နော်။
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အခုဒီ2024ဇန်နဝါရီလအစည်းအဝေးအရဆိုရင်တော့မလေးရှားနိုင်ငံမှာဒုက္ခသည်လျှောက်ထားသူဦးရေ 38,600 ကျော်ရှိပြီးတော့အဲ့ဒီထဲမှာ 36,300 ကျော်ကမြန်မာနိုင်ငံကလို့ဆိုပါတယ်တချို့သတင်းတွေမှာတော့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသား 3,000 ကျော်လောက်နေထိုင်နေကြပြီးတော့2022ခုနှစ်နောက်ပိုင်းမှာတော့တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားအများပြားရှိလာတယ်လို့ဆိုကြပါတယ်ခင်ဗျာကျွန်တော်တားညို့
ဒီလိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ဘလို့မှအပြာရောင်အမှတ်လေးပါတာဖြည့်ဖြည့်စီစမှာရှင် VOA သတင်းတွေပိတ်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
အခုဆက်ပြီးတော့နိုင်ငံတကာသတင်းစောပါတွေကိုတင်ပြပါဦးမယ်။ရုရှားတိုက်ခိုက်ခေါင်းဆောင် Alexey Navalny တိစုံမှုကြောင့်အမေရိကန်နိုင်ငံရေးမှာဆွေးနွေးမှုတွေမှာရုရှားအရေးကအဓိကဖြစ်လာစေသလိုယူကရိန်းကိုထောက်ပံ့ရေးအတွက် Republican လက်တော်မတ်တွေပေါ်မှာလည်းဖိအားတွေတိုးလာစေပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့အဓိကပြိုင်ပွဲ Donald Trump တို့ရဲ့အမြင်တွေကလည်းဆန့်ကျင်ကွဲလွဲနေကြတာပါ။ Washington ကနေ VOA သတင်းတောင် Anita Powell သတင်းပေးပို့ထားတာကိုမတ်သိငီထိုက်ကပြောပြပါမယ်။
အမေရိကန်သမ္မတရွေးကောက်ပွဲအရေးဆွေးနွေးမှုတွေမှာရုရှားသမ္မတနဲ့တိုက်ခိုက်ခေါင်းဆောင်တို့အကြောင်းပါဝင်လာပါတယ်။ရုရှားချင်းထောင်တွင်တိုက်ခိုက်ခေါင်းဆောင်အလက်စီနဗနီတည်ဆုံးခဲ့ရတဲ့အချက်ကြောင့်အမေရိကန်နိုင်ငံရင်းမှာလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့ယူကရိန်းကျူးကျော်စစ်အရေးကိစ္စဆွေးနွေးမှုတွေပိုပြီးပြင်းထန်လာပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ထိတ်တန့်တိုင်ပွဲဒေါ်နယ်ထရန့်တို့ကြားမှာလည်းရှုမြင်ချက်တွေကတည်တည်တသာကွဲပြားနေပါတယ်။အတိတ်ဒေသကအချင်းထောင်မှာရုတ်တရက်ဆုံးပါသွားတာလို့ရုရှားတာဝန်ရှိသူတွေကရှင်းလင်းပြောဆိုထားပေမဲ့လည်းနဗနီတီဆုံးရမှုကိုအမေရိကန်သမ္မတဘိုင်ဒန်ကချက်ချင်းဆိုသလိုပြစ်တင်ပြောဆိုပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လည်းချင်းချပ်ထားပါတယ
်။ဒီကိစ္စဖြစ်ရတဲ့အကြောင်းကပူတင်ရောက်ပါသူညွှန်ကြားခဲ့တာပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်ကိုအဲ့ဒီမှာထားခဲ့တဲ့အချင်းတွေအတွက်သူ့မှာတာဝန်ရှိပါတယ်။သူပဲလို့လူဆိုတာကိုလည်းဒီလောက်ကထင်ရစေပါတယ်။ဒီခံနိုင်စရာမဟုတ်ပါဘူး။တန်ရာတန်ကြီးပေးဆက်ရပါလိမ့်မယ
်။ဆွဆွဲချက်တွေကအခြေမြစ်မရှိရင်သီးတယ်လို့ရုရှားသမ္မတရုံးကပြောဆိုသလိုပဲနဗနီရဲ့ရုပ်အလောင်းကိုပေးဖို့မိခင်ဖြစ်သူရဲ့တောင်းဆိုချက်ကိုလည်းအာဏာပိုင်တို့ကညှင်းပယ်ထားပါတယ်။ဒေါ်နယ်ထရန့်နဲ့သူ့ရဲ့ Republican Party ရဲ့ရှုမြင်ချက်ကတော့ကွဲပြားပါတယ်။နေတိုးဖွဲ့ကိုလက်ရှိသမ္မတဘိုင်ဒန်ကအခိုင်အမာထောက်ပံ့တာမျိုးသူမလုပ်ဘူးလို့ထရန့်ကပြောပါတယ်။ဒါ့အပြင်ရုရှားတိုက်ခိုက်နဗနီလိုပဲသူဟာလည်းပဲနိုင်ငံရေးအရာဖိနှိပ်ခံရသူဖြစ်တယ်လို့ထရန့်က Fox News နဲ့မကြိုက်ခင်ကလုပ်တဲ့အခမ်းအနားမှာပြောခဲ့ပါတယ်
။ And it's a horrible thing.
Don't look at Jazia ကိစ္စပါ။က
ကျွန်တော်တို့နိုင်ငံမှာလည်းအလားတူဖြစ်နေပါတယ်။ကွန်မြူနီနိုင်ငံတစ်ခုအဖြစ်ကိုနီလာများစွာနဲ့ပြောင်းလဲနေပါတယ်။ကျွန်တော်ဟာဆိုရင်ဦးဆောင်နေတဲ့ကိုယ်စားလှယ်လောင်းပါ။အရင်ကဆိုရင်ဆွဲဆိုခံရတာမကြားခဲ့ဘူးပါဘူး။ကျွန်တော်၄ကြိမ်ဆွဲဆိုခံရပါတယ်။၈ကြိမ်၉ကြိမ်လောက်အမှုရင်ဆိုင်ရပါတယ်။ဒါတွေအားလုံးဟာကျွန်တော်နိုင်ငံရေးမှာပါဝင်နေလို့ဖြစ်ရတာပါ။
ရုရှားရဲ့ယူကရိန်းစစ်ပွဲကိုဘလို့အဆုံးသတ်မလဲဆိုတာကိုထွက်ငါရှင်းရှင်းလင်းလင်းမပြောပါဘူး။ဒါပေမဲ့သူသာသမ္မတဖြစ်နေလို့ရှိရင်ရုရှားသမ္မတပူတင်အနေနဲ့ဘယ်တော့မှကျူးကျော်တိုက်ခိုက်မှာမဟုတ်ဘူးလို့ပြောပါလေ။ယူကရိန်းစစ်ရေးမှာဘာကြောင့်ရန်ပုံငွေထောက်ပံ့ပေးရမှာလဲဆိုတာကို Republican တွေဘက်ကလည်းမေးခွန်းထုတ်နေကြတာပါ။ရုရှားတပ်ဖွဲ့တွေကယူကရိန်းရဲ့အဓိကကြားတဲ့မြို့တစ်မြို့ကိုလက်တလောသိမ်းယူခဲ့တာဖြစ်ပြီးဒါဆိုရင်ယူကရိန်းတပ်ဖွဲ့တွေကိုအရေးပေါ်ကူညီပေးဖို့လိုအပ်ချက်တစ်တည်းအဖြစ်အမေရိကန်သမ္မတအိမ်ဖြူတော်ကထောက်ပြထားပါတယ်။ Republican အမတ်တချို့ကတော့ဒေါ်လာ95ဘီလီယံပါအကူအညီပေးရေးအစီအစဉ်ကိုအတည်ပြုနိုင်မယ်လို့ယုံကြည်ထားကြပါတယ်။အများစုကယူကရိန်းအတွက်ဖြစ်ပါတယ်။ယူကရိန်းကိုမကြခင်ကသွားရောက်ခဲ့တဲ့ Republican လွှတ်တော်မှBrian Fitzpatrick ကအခုလိုပြောပါတယ်
။ I think the slow
ဥရောပနဲ့ American ဘက်ကတုံ့ပြန်မှုတေးခွေးတာဟာယူကရိန်းကိုအထိနာစေတယ်လို့ထင်ပါတယ်။ဒါကြောင့်လဲကျွန်တော်တို့အနေနဲ့ဒီလိုအဖြစ်ခံလို့မရပါဘူး။တခုခုပြည့်ပြတ်အောင်လုပ်ရပါမယ်
။တစ်ချိန်တည်းမှာပဲစစ်ပွဲကပိုပြီးအရေးပါလာပါတယ်။ John Hopkins တက္ကသိုလ်ကကြီးတန်းပညာရှင်စာရေးဆရာနဲ့သတင်းသမား Peter Pomerantsev က BOA Russia ဌာနကို Skype ကနေအခုလိုပြောပါတယ်။
This is becoming about America.
ဒီကိစ္စက American နဲ့သက်ဆိုင်လာပါတယ်။ American နေနဲ့ဂတိတီမဟာမိတ်တွေကိုလေးစားခိုင်မာအားကောင်းအောင်လုပ်နိုင်စွမ်းရှိတဲ့အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်ရှိမလား။ဒါမှမဟုတ်လည်းအင်အားကြီးနိုင်ငံတစ်ခုအဖြစ်ကနေအဆုံးသတ်သွားမလားဆိုတာကလက်ရှိမေးစရာဖြစ်ပါတယ်။ Russia ဒါမှမဟုတ်လည်း Ukraine နဲ့သက်ဆိုင်တဲ့အရေးသက်သက်မဟုတ်တော့ပါဘူး
။ Moscow နဲ့ Washington ကကီလိုမီတာ 8,000 နီးပါးကွာဝေးပါတယ်။ဒါပေမဲ့လည်းအမေရိကန်မှာနိုဝင်ဘာလရွေးကောက်ပွဲနီးကပ်လာနေတာနဲ့အတူနှစ်ဦးနှစ်ဖက်ရဲ့ကံကြမ္မာတွေကလည်းအရင်ကထက်ပိုပြီးဆက်နွယ်ရောရှက်လာပါတယ်ရှင
်။အမေရိကန်နိုင်ငံရေးမှာရုရှားလိုမဟုတ်ဘဲအပြင်အခြေခံကြကြရေးပါနေတာကလူမဲတွေပါ။အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလဟာအာဖရိကနယ်ပယ်လူမဲတွေကိုဂုဏ်ပြုတဲ့ Black History Month လူမဲသမိုင်းတင်လာဖြစ်ပါတယ်။ Los Angeles မြို့မှာတော့အမေရိကန်ပြည်ထောင်စုမှာချီးပြင်းလာတဲ့လူမဲအမှုပညာရှင်တွေကသူတို့ချီးပြင်းလာတဲ့အထွေကျုံတွေကိုဖော်ပြတဲ့အမှုပညာပြပွဲတစ်ခုကျင်းပနေပါတယ်။ Junior Dulock ပေးပို့တဲ့သတင်းကိုမတ်ခင်ဖြူထွေးကခုလိုတင်ပြထားပါတယ်
။ Give us our flowers ကျွန်တော်တို့တန်းတွေကျွန်တော်တို့ကိုပေးပါလို့နာမည်ပေးထားတဲ့အခမ်းဆက်ပြပွဲဟာ African American ရည်ကြည်မှုကိုဂုဏ်ပြုဖို့ဖြစ်ပါတယ်လို့နယူးယောက်ကအမှုပညာရှင်Guy Stanley Pluche ကပြောပါတ
ယ် As a kid I used to go to museums all the time and I used to see
ကျွန်တော်ငယ်ငယ်ကပြတိုက်တွေကိုတစ်ချိန်လုံးသွားလေရှိပါတယ်အများအားတွေ့ရတာကလူဖြူတွေရဲ့ပုံတူပကြီကားတွေပါကျွန်တော်လိုလူမဲနဲ့လူညိုတွေရဲ့ပုံတွေဘယ်တော့မှမတွေ့ခဲ့ရပါဘူးဒါကြောင့်ဒီလိုလူတွေကိုဂုဏ်ပြုဖို့ဆုံးဖြတ်ခဲ့တာပါ
Playtime ကစားချိန်လိုနာမည်ပေးထားတဲ့ပကြီခန်းမှာတော့အမေရိကန်မှာကြီးပြင်းလာတဲ့လူမျိုးမဟုတ်တဲ့ကလီငယ်ရီရဲ့ခံစားချက်ခံယူချက်တွေကိုပုံဖော်ထားတယ်လို့ပကြီဆရာ Gregory Saint Ahmed ကပြောပါတယ
် The idea also of the colors balancing against the black and white
အဖြူနဲ့အမဲပုံတွေမှာအယောင်တွေကိုမျှတအောင်ဖော်ပြကျင်တာပါကျွန်တော်စစ်ကူကခမားဘသူလဲဆိုတာကိုဘသူမှမသိတဲ့အခန်းတစ်ခုတည်းကိုခမားရှောက်လာမယ်ဗျာလူတွေကခမည်းကိုအမျိုးမျိုးမြင်နိုင်ပေမဲ့ခမည်းပါးစားဟားလိုက်တဲ့အချိန်မှာတော့ခမည်းရဲ့ကိုယ်ရည်ကိုယ်သွေးကိုမြင်ရမှာဖြစ်ပြီးအဲ့ဒါကလူအဖွဲ့အစည်းကိုရင်ဆိုင်တဲ့ခမည်းရဲ့လက်နဲ့ဖြစ်လာလိမ့်မယ်ခမည်းဟာသူတို့ထဲကတယောက်ဖြစ်နိုင်တဲ့တစ်ချိန်တည်းမှာပဲအဲ့ဒီလူကိုယ်တိုင်လည်းဖြစ်နိုင်ပါတယ်ကျွန်တော်လက်ရအားလုံးကဒီစိတ်ကူးမှအခြေခံပါတယ
်ချမီကနိုင်ငံမှာမွေးတဲ့ Onie Scott ကတော့သူကလေးဘွားကအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့တဲ့အမတ်တရတွေနဲ့နိုင်ငံတစ်မှာနေသားချဖို့ကြိုးစားခဲ့ရတဲ့အကြောင်းတွေကိုသူ့လက်ရာတွေမှာထင်ဟပ်ဖော်ပြထားတယ်လို့ပြောပါတယ
် Just as an African American I think it's important to be able to
African American တယောက်အနေနဲ့ဒီကမ္ဘာကြီးမှာကိုကဘယ်လမ်းကိုရှောက်မလဲဆိုတာကိုသတိရှိရှိနဲ့သေချာနားလည်ဖို့အရေးကြီးပါတယ်ဒါကကျွန်တော်တို့ခေါင်းနဲ့မပြတ်တွေးနေရတဲ့အရာတွေတဲကတစ်ခုပါကိုဘလို့ခံယူချက်နဲ့ရှောက်မလဲဆိုတာအမြဲတွေးနေရပါတယ်
။ Veggie Sea Seven Green ကတော့အမေရိကန်လူငယ်တွေဟာမသိကြိုးကြုံပြုခံရတာကိုရောအလွန်အကျူးမြင်တာခံရတာရောနှစ်မျိုးစလုံးနဲ့ကြုံကြရတယ်လို့ပြောပါတယ်
။
Me, my personal experience is more of a hyper-visible because the world's been taught that I'm dangerous.
ကျွန်တော်ကိုယ်တိုင်ကြုံတွေ့ရတာဒီမှာတော့မင်းသားခံရလွန်တဲ့ခြေနေမျိုးကပိုများပါတယ်။ဘာကြောင့်လဲဆိုလူမဲတယောက်ဖြစ်လို့အနေရရှိတဲ့သူဆိုတာမျိုးကဘာကသတ်မှတ်တာကြောင့်မြင်သားပါတယ်။မတိကျိုးကြုံပြုခံရတာမျိုးကတော့အများကြီးမကြုံရပါဘူး။ Starbucks ရဲ့ Coffee ဆိုင်မှာဆောင်ရတဲ့အချိန်မျိုးမှာကိုယ့်ကိုကြော်တက်ပြီးသူတို့မမြင်လိုက်တဲ့ပုံစံမျိုးလောက်တာခံရဘူးပါတယ်။
ကုလူနုပညာပြပွဲတွေမှာလူမဲတွေရဲ့ပါဝင်မှုကလူမှုအတိုင်းအတာတစ်ခုလုံးကိုမြင့်တင်ရကြပါတယ်လို့လူမဲနုပညာရှင်တွေကိုစူးစီးပြီးသူတို့ရဲ့နုပညာလက်ရာတွေကိုအဲလီပြပွဲမှာတစုတစည်းနဲ့ပြသနိုင်အောင်ကူညီပေးခဲ့တဲ့ Brooklyn အခြေစိုက်ပြလိုက်ပန်ရှင်Tanya Waremia ga pyo bare.
Whenever someone steps into the booth or steps into the gallery or steps into the museum and sees
Ya gan ni pya rai the la de du bdu mu su. Pong du biji tuku de ma tuko tu sha phwe twe de kha ma bdu mu su chin na ja da ba be. Tru ti mae pyu khan ya de so ra myu ko le khan sa si ba de. Di ma ro jma ko jma le di pong de ma sha twe nai na chaung san tit pyan le mu ri ro shi ni ba de.
ဒီပြဝင်းမှာပါဝင်ကြတဲ့နယူးယောက်အခြေဆိုင်အမှုပညာရှင်တွေကတော့အခုလိုသတင်းစကားမျိုးကိုအနာဂတ်မျိုးဆက်တွေဆက်ပြီးတော့သင်ဆောင်သွားကြဖို့မျှော်လင့်နေကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကြီးကနိုင်ငံတကာခီတာပွဲတော်မှာတော့ယူကရိန်းနဲ့ကနေဒါဇုံတွဲရဲ့တီဝိုင်းနဲ့ပါဝင်ခဲ့ပြီးရုရှားချူချော်စစ်ခုကတော်လာရေးအင်အားအကြောင်းကိုသိဆိုဖော်ပြခဲ့ပါတယ်။ဇန်နဝါရီလတောင်ပိုင်းကျင်းပခဲ့ကြတဲ့ Global Fest နိုင်ငံတကာခီတာပွဲတော်မှာTY ဖွဲ့ဆယ်ဖွဲ့ဖြောပြခဲ့ကြပြီးအဲ့ဒီ Belcava Blues TY ဟာလည်းတခုပါဝင်ဖြစ်တဲ့အကြောင်း Jody Reckie New York မြို့ကပြပထားတဲ့သတင်းကိုကိုခမောင်းစိုးမင်းကပြောပြပါမယ
် New York မြို့တော်ကြီးရဲ့ Lincoln Center အဆောက်အုံတဲကအမှုပညာခန်းမကြီးထဲမှာ Morocco ပြင်သစ် Bar Blues Rock Guitar TY ရဲ့ Ticket ဖြောပြမှုဖြစ်ပါတယ်ဒါ့အပြင်အိန္ဒိယအမေရိကန်ဂီတပညာရှင်ကတ်စကယ်လီရဲ့ဖြောပြမှုကိုလည်းရှုစားကြရပါတယ်ဒီလိုနဲ့ကမ္ဘာဒေသအစုံကဂီတသူကုမာရီကိုတဝကြီးကြည့်ရှုခန်းစားကြရပါတယ်ဒါနဲ့ပတ်သက်ပြီးအဲ့ဒီပွဲတော်ရဲ့တွဲဘက်ဒါရိုက်တာကစ်ပယ်ဆော့ဖာကအခုလိုပြောပါတယ
် Music is a key way to really for artists
new ပညာရှင်တွေအတွက်သူတို့ရဲ့ခံစားချက်တွေကိုဖော်ပြဖို့အတွက်ဂီတသုခမဟာအခရာကြပါတယ်။ဒါပြင်ကဘာကြီးကလည်းသူတို့ရဲ့အနာတဝိုင်းမှာဘာတွေဖြစ်နေလဲဆိုတာကိုတကယ်ကိုနားလေသိမြင်နိုင်ဖို့ပါပဲ
။ညောင်မျိုးကကဘာကုံသွေးရေးအဆောက်အုံကြီးတွေနေရင်နဲ့တိုက်ခိုက်ခံခဲ့ရတဲ့9/11ပြီးတဲ့နောက်အချိန်နှိုင်းငယ်အတွင်း Global Fest အဖွဲ့ကြီးကိုတည်ထောင်ခဲ့ပါတယ်။အဲဒီနောက်2003ခုနှစ်မှာကဘာတဝမ်းပြိပကဖြစ်ပွားနေတာတွေကိုဂီတအမှုပညာရင်ကျင်းမှုနဲ့မိမောင်းထိုးပြဖန်တီးဖို့ရည်ရွယ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးလည်းအဲ့ဒီပွဲတော်ရဲ့တွဲဖက်ဒါရိုက်တာ Isabel Sofa ကအခုလိုပြောပြပါသေးတယ်
။We really feel that it's important
ကျမတို့ဖွဲ့နေတဲ့ခုလိုဂီတအမှုပညာပွဲတော်ကိုဥဆောင်ကျင်းပနေရတာကိုအေးပါအရာရအောင်ထူးထူးခြားခြားဆွမ်းဆောင်ပြနေရလို့တကယ်ကိုခံစားရပါတယ်။ဒါဟာဆိုရင်ရမငွေရရှိရေကိုအများတကာအယုံဆိုင်လာအောင်တော့လှုပ်ဆောင်လိုက်တာနဲ့အတူတူပါပဲ
။အခုတီးခတ်ပြောပြနေတာကတော့ Lincoln Center အဆောက်အုံထဲမှာရှိတဲ့ David Gavin for ဂီတသုခမပြောပြရေးခန်းမတွေကကနေဒါနိုင်ငံသား Mark နဲ့ Ukraine နိုင်ငံသူ Marichika Masiato သမီးမောင်နှံရဲ့ Belleva Blue TY အဖွဲ့ရဲ့ချော်ပြမှုဖြစ်ပါတယ်။သူတို့နှစ်ယောက်ဟာပြီးခဲ့တဲ့2014ခုနှစ်အတွင်းကယူကရိန်းနိုင်ငံမှာရဲတပ်ဖွဲ့ကနေအကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ EU ဥရောပသမဂ္ဂလိုလားတဲ့ဆန္ဒပြပွဲမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကြီးရဲ့မြို့မှာ Mark အဲ့ဒီဆန္ဒပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံခဲ့ရတဲ့ယူကရိန်းနိုင်ငံသားတွေကိုဂုံပြူရိုးရာတချင်းတီဆိုးနေတဲ့ Marika ကိုရုပ်ရှင်မှတ်တမ်းရိုက်ကူခဲ့ပါတယ်အဲ့ဒီနောက်သူတို့နှစ်ဦးလည်းချစ်ကြိုက်လက်ထကြပြီးနိုင်ငံတကာကိုဂီတဖျော်ဖြေပွဲတွေစတင်ခဲ့ပါတယ်တစ်ဆက်တည်းမှာသူတို့ဇနီးမောင်နှံဟာလည်းကနေဒါနိုင်ငံမှာအိုးအိမ်အတီးတကျတည်ထောင်နေစဉ်ပြီးခဲ့တဲ့အော်တိုဘာလအတွင်းကမာရီကာကရုရှားကျူးကျော်စစ်ကိုခုခံနေတဲ့သူ့ရဲ့မိခင်ယူကရိန်းနိုင်ငံကိုပြန်သွားပြီးနိုင်ငံတာဝန်တွေကိုထမ်းဆောင်ခဲ့ပါတယ
် She's a combat medic in eastern Ukraine she serves for the she's a volunteer
ကျွန်တော်ဇနီးကယူကရိန်းနိုင်ငံရှိပါမှာတိုက်ခိုက်ရေးတပ်ကစေမှုတောင်းဝန်ထမ်းဆောင်နေပါတယ်။ဥက္ကဆန္ဒနဲ့ယူကရိန်းစစ်ဘက်ကအမှတ်သုံးတန်ကားတက်စုမှာပါ
။ She lives
အခုဆိုရင်ရုရှားတပ်တွေတိုက်ခိုက်ခံရတဲ့ရဲရွာတွေကဒေသခံတွေစွန့်ခွာသွားတဲ့နေအိမ်တွေမှာပဲနေထိုင်ရင်းအန္တရာယ်ကြောင့်လည်းသူ့အနေနဲ့တောင်းဝန်ထမ်းဆောင်နေတာပါ
။ဆုံးရှုံးမှုတွေအကြမ်းဖက်မှုတွေနဲ့အာအင်တွေအကြောင်းကိုရေးဆက်ထားတဲ့ယူကရိန်းသချင်းဂီတကို Plastic Duriya တွေနဲ့ပေါင်းစပ်ဖြော်ပြနေတာဖြစ်ပါတယ်။ အဲဒီလိုအချင်းတွေကြောင့်သူ့ရဲ့ဂီတကိုနားဆင်ကြည့်ရှုရသူတွေကိုမတူညီတဲ့စမ်းကျင်ဘက်အနေအထားဖြစ်ပြနေတဲ့ကမ္ဘာတစ်ချမ်းကအချင်းအနေတွေကိုဣရှိနားလည်စေခြင်းတယ်လို့မာတီကာကပြောပါတယ်
That's for sure challenging it's challenging to be in both worlds because they're so completely different
ကျွန်တော်ဇနီးမှာအခက်ခဲတွေအများကြီးကြုံမှာသိကြပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဘယ်မျိုးဘယ်ရွာကိုခြိတက်တိုက်ခိုက်ရမယ်ဆိုတဲ့အထက်ကအမိန့်ကိုဆောင်ရင်းနဲ့သူ့အနေနဲ့ကားထဲမှာပဲခဲ့ရတယ်ပြကပောက်ခွဲနေတဲ့အသံတွေကိုလည်းအဆက်မပြတ်ကြားခဲ့ရတယ်
။ရုရှားကျူးကျော်ခံရတဲ့ယူကရိန်းကူးကံစစ်ကိုကမ္ဘာကသိရှိပြီးအကောင်းဆုံးအကူအညီတွေပေးကြဖို့အခုဖျော်ဖြေတင်ဆက်နေတဲ့ယူကရိန်းတီဝိုင်းဘာလာကာလ်ဗာဘလူးစ်ကနေတောင်းဆိုလိုက်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရုပ်သားကနေအင်ကာနေပြပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VUE မြန်မာဘက်မြန်မာဖက်စီစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုက်တော့ပြီးတော့30နဲ့လိုက်တော့ပြီးတော့49လောက်ကနေထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်အစီအစဉ်တွေကိုသတင်းတော်မှတ်စုနဲ့စတင်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီစတင်အကောင့်ထဲပေါ်နေတဲ့ပြည်သူစစ်မှုထမ်းဥပဒေကိုဝေဖန်မှုတွေအမျိုးမျိုးရှိနေသလိုပြည်တွင်းမှာရှိကြတဲ့လူငယ်လူရွယ်တွေအတွက်လည်းစိုးရိမ်စရာတွေရှိနေပါတယ်ရန်ကုန်ကသတင်းတော်မှတ်စုကိုကိုသားညူကခုလိုတင်ပြထားပါတယ်
မနက်ကမှရွေရောက်ပြီးသူတွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီကအသက်သွင်းပြီးတော့စတင်အကောင့်ထည့်ဖော်လာပါတယ်မြန်မာနိုင်ငံမှာဒီဥပဒေနဲ့အကျုံးဝင်တဲ့အမျိုးသားအမျိုးသမီးအရေအတွက်73တန်းနီးပါးရှိတယ်လို့စစ်ကောင်စီဘက်ကစောပိုင်းကလေးကထုတ်ပြန်ကြေညာပါတယ်အမျိုးသမီးတွေကတော့ခေါ်ယူသိမ်းမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကထုတ်ပြန်ပြောဆိုခဲ့ပါတယ
်ကျွန်တော်တို့အနေနဲ့ပြည်သူစစ်မှုထမ်းဥပဒေအရနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်စီရမှာဒီအမျိုးသားဥယျာဉ်နဲ့တွက်6ပန်းထဲရမှာကျွန်တော်တို့တိရဂိုင်းတော့6ပန်းနှီးပါးလောက်ပဲကျွန်တော်တို့ခေါ်ယူနိုင်မှာဖြစ်ပါတယ်ဒီဟာတွေကလည်းအလဲကျကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်ပြည်သူစစ်မှုထမ်းဥပဒေအရပြည်သူစစ်မှုထမ်းများကိုခေါ်ဆိုတဲ့နေရာမှာအမျိုးသမီးတွေကိုလက်တလောခေါ်ယူဖို့အစီအစဉ်မရှိသေးကြောင်းရှင်းလင်းစွာပြောကြားလိုပါတယ
်ပြည်သူစစ်မှုထမ်းဥပဒေစတင်ကျင့်သုံးမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ကြေညာချက်ထွက်ပြီးတဲ့နောက်မှာတော့လူငယ်တွေကြားထဲမှာစိုးရိမ်ပူပန်မှုတွေဟူပန်မှုတွေတွေ့လာပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းကာလအတွင်းအကြောင်းမျိုးမျိုးကြောင့်ပြည်ပထွက်ခွာသူတွေပြင်ဆင်သူတွေများလာတဲ့အချိန်မှာအခုလိုမျိုးပြည်သူစစ်မှုထမ်းဥပဒေကြောင့်နိုင်ငံကူးလက်မှတ်လျှောက်ထားသူတွေလည်းများလာတယ်လို့ passport ဝန်ဆောင်မှုပေးနေသူတွေကပြောပါတယ်ပြည်ကရေချပိုင်းတော့ကမန္တလေးမြို့က passport ရုံးမှာစောင့်ဆိုင်သူတွေအဆမတန်များပြားပြီးတော့တိုးဝှေ့ရင်နဲ့လူအုပ်ပြိမိလို့အမျိုးသမီးနှစ်ဦးသေဆုံးတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာနေထိုင်စားသောက်ဖို့အဖက်ဖက်ကချွတ်ချုံချလာချိန်မှာဘလို့မှအဆင်မပြေတော့လို့ပြပကိုရရနီးနဲ့ထွက်ဖို့ကြိုးစားနေကြချိန်မှာပဲဒီဥပဒေကြောင့်မြန်မာစစ်တပ်ထဲကိုဝင်ရမှာစိုးရိမ်တဲ့လူငယ်တွေဖို့မြန်မာနိုင်ငံထဲမှာနေဖို့ပို့ပြီးတော့အခက်တွေ့လာပါတယ်အင်းဒီချင်းထိုင်းနိုင်ငံစီကိုတရားမဝင်ငွေရောက်ခဲ့လို့တပတ်တွင်းမှာပဲဖမ်းဆီးခံရတဲ့မြန်မာလူငယ်ဥယျာဉ်က120ကျော်ရှိခဲ့တယ်လို့ VOA ရဲ့သတင်းရင်းမြစ်တွေကပြောပါတယ်။ဖမ်းဆီးခံရသူအများစုကမြန်မာနိုင်ငံမှာစစ်မှုထမ်းအာမှာကြောက်ရွံ့စေကြောင်းအခုလိုထွက်ပြေးလာတာလို့ပြောဆိုတဲ့အကြောင်းမြန်မာပြည်သားများရေပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကပြန်လည်ပြောပြပါတယ်
။ PYL 14ရက်နေ့ကစလို့ PYL 20ရက်နေ့ထိ9ရက်အတွင်းမှာထိုင်းနိုင်ငံထဲကိုမြန်မာလူငယ်120ကျော်ဟာထိုင်းနိုင်ငံရဲ့ဝက်ပေါက်မျိုးမျိုးကနေတရားမဝင်နေဆက်ဖြတ်ကျော်တဲ့နည်းနဲ့ဆွဲရောက်လာကြတော့တွေ့ရပါတယ်။ဥပမာအဖြစ်ထိုင်းနေဆက်တက်ခိုင်မှာဆိုရင်15ဦးအစုတစု20ဦးတစု13ဦးတစုအဲ့ဒီအစုသုံးစုဖမ်းမိတယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းချုံဖော်ခိုင်မှာဆိုရင်ကလေး2ဦးပါဝင်ခနှစ်ဦးဖမ်းမိတယ်။တစ်ဆက်မှာပဲထိုင်းနိုင်ငံရနောင်းခိုင်မှာအဲ့ထိုင်းတောင်ပိုင်းရနောင်းခိုင်မှာ6ဦးဖမ်းမိတယ်။တစ်ဆက်တည်းမှာပဲတိုင်းနိုင်ငံနှခွန်ပထုံပြည်မှာတော့အကြီးအကျယ်များတယ်။46ဦးပါဝင်တဲ့တန်ကားနှစ်စီးကိုလုံခြုံရေးအဖွဲ့ကဖမ်းမိတယ်။အားလုံးပေါင်း120ပေါ့။နော်120ကျော်ရှိတယ်။သူတို့အားလုံးကမြန်မာနိုင်ငံမှာစစ်မှုထမ်းအမှာစိုးရိမ်တဲ့အတွက် အခုလိုထိုင်းနိုင်ငံကိုတိမ်းချောင်လာကြတဲ့ဆိုတဲ့အကြောင်းကိုသက်ဆိုင်ရာလူမျိုးရေးအဖွဲ့ရဲ့တက္ကသိုလ်တွေကိုထွက်ဆိုပေးတယ်
မြန်မာနိုင်ငံမှာကြံကာလပြီးတဲ့နောက်ပိုင်းပြည်သူ့စစ်မှုထမ်းဥပဒေကိုစတင်မယ်ဆိုပြီးတော့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံတကူတရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတွေကိုအရေးယူမယ်ဆိုပြီးတော့သတိပေးပြောဆိုထားတယ်လို့တရားဝင်ရောက်လာမဲ့သူတွေကိုလည်းကြိုဆိုတယ်လို့ပြောဆိုတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးပါတယ်။အခုလိုမျိုးအင်ဒီဂျင်ထိုင်းနယ်ဇက်ကနေပြီးတော့တရားမဝင်ဝင်ရောက်သူတွေကိုအရေးယူမယ်လို့ဆိုချင်ပါပဲ။ထိုင်းနိုင်ငံစီကိုနိုင်ငံကူးလက်မှတ်တဲ့တရားဝင်တွားရောက်ဖို့ပြင်ဆင်နေသူတွေလည်းအတော်များလာပါတယ်။ရန်ကုန်မြို့ကထိုင်းတန်ယုံမှာဗီဇာလျှောက်ထားသူတွေအစမတန်များလို့အွန်လိုင်းကနေတဆင့်ရက်ချင်းယူတဲ့စနစ်ကိုပြောင်းလဲတတ်မှတ်လိုက်ပါတယ်။ဒီစနစ်ကလူစုလူဝေးလျှော့ချဖို့အတွက်နဲ့အချင်းကုန်တာကိုတက်စားစီရဲဆိုပေမဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အင်တာနက်အနေထားဤပညာပိုင်းဆိုင်ရာကိုဒူရန်စာအလုံးကလလန့်မိဖို့ခက်ခဲရှိနေတယ်လို့ပြောဆိုဝေဖန်မှုတွေရှိပါတယ်။ဒီစနစ်နဲ့ကိုရိုင်းဗီဇာတင်ဖို့ပြင်ဆင်နေသူတူကတော့ဒီစနစ်ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ်။
ဒီမှာအဲ့ဒါနဲ့ကလည်းသူကဟိုတက်တစ်ချက်တက်တစ်ချက်တည်းကဒီလူစုအပြင်းအမများစွာဖြစ်တာပေါ့နော်ကျွန်တော်တို့လှုပ်လှုပ်တာတော့မှပဲဒီကျွန်တော်တို့လုပ်တယ်အိမ်ထဲမှာမရှိလို့မရဘူးလေအခုတော့လောကကန်ရတာမှတော်တော်ခက်ခဲကြီးတွေ့ရတော့ရှိတယ်ဒါလည်းသူတို့တွေစမတဲ့လုပ်ထားတဲ့လူပဲကျွန်တော်တို့စားပါတယ်ကျွန်တော်အစီအမပြေအောင်ပေါ့နော်တနက်ကနေဟိုဗီဇာယူခန်းနေကျွန်တော်အနေနဲ့ဆိုရင်ဒါကျွန်တော်ကတော့ဒီ technology friendly ဖြစ်တဲ့အတွက်ကြောင့်အခုဆိုရင်ဘာဖြစ်လဲဆိုရင်ဒီဗီဇာရောက်ဖို့ဆိုရင်နေတိုင်းဆက်တိုးနေရတယ်။လူတွေကအတိုင်းရအရှိကြီးပဲချိုးဆိုးချေနိုင်ပေါင်းများစွာဆောင်ပြီးတော့မှလုံဆောင်ရတာဖြစ်တဲ့အတွက်ကြောင့်လူရဲ့ပင်မနဲ့အချိန်နဲ့ကုန်တယ်နော်။အခုလိုဒီအင်တာနက်ကနေဒီစီရင်သွားဖို့လုံဆောင်ဖို့ရမယ်ဆိုရင်တော့ဒါတစ်ချက်နားလည်ရတဲ့အကူအညီမျိုးဆိုရင်တော့ပို့ပြီးမှပြင်ပြင်လေးလုပ်ဆောင်ပြီးစားပါလိမ့်မယ်။
အနာသိန်းကာလနောက်ပိုင်းစီးပွားရေးပညာရေးလူမှုရေးအကြောင်းအရာအမျိုးမျိုးကြောင့်ပြည်ပကိုထွက်ခွာသူဥယျာဉ်တိုးချိန်မှာပဲစစ်မှုထမ်းဥပဒေပေါ်ထွက်လာတဲ့ခုကာလကတော့ပိုးပြီးတော့လှုပ်လှုပ်ခတ်ခတ်ဖြစ်လာပါတယ်။ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီရဲ့အခုဒီအသက်သွင်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာတရားဝင်မှုမရှိလို့ပြည်သူတွေအနေနဲ့လိုက်နာဖို့မလိုကြောင်းထုတ်ပြန်ကြေညာပါတယ်။ကုလသမဂ္ဂလူခွင့်ရေးထုကူစလေတော့မ်အန်ဒရူးစ်ကမြန်မာနိုင်ငံမှာအရွယ်ရောက်သူတွေစစ်မှုထားရမယ်ဆိုတဲ့အမိန့်ကြောင့်ချင်းချောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့ရပ်သားတွေကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းကကြိုးပမ်းကြဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအရာရှိဟောင်းတွေကလည်းစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပေါ်မှာဝေဖန်နေပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM အဖွဲ့ဝင်တယောက်ဖြစ်တဲ့ရန်ကြီးလီကဒီအာဏာသိမ်းစစ်ကောင်စီဟာကြာရှုံးမှုကိုလက်မခံနိုင်တဲ့အတွက်နိုင်ငံရဲ့မျိုးဆက်သစ်တစ်ခုလုံးကိုပြက်စီးအောင်ဖျက်ဆီးနေတယ်ဆိုပြီးတော့ပြောဆိုပါတယ်။ SACM အဖွဲ့ရဲ့နောက်တစ်ဦးဖြစ်တဲ့ဒီခရစ်စီလိုဒီကတော့တိုက်ပွဲတွေမှာအရှုံးနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာကြံမိကြံရလုပ်တဲ့အစီအစဉ်တစ်ခုဖြစ်ဝေဖန်ပြောဆိုခဲ့ပါတယ်။နိုင်ငံတကာတိုင်ဝမ်ရဲ့လိလာသူတွေရဲ့ဝေဖန်မှုတွေရှိနေပေမဲ့လက်တွေ့မှာစစ်ကောင်စီရဲ့စစ်မှုထမ်းအမိန့်ကိုပြည်သူလူထုကတော့မြေပြင်မှာလက်တွေ့ကြုံရတော့မဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။ကိုယ်စိတ်နှစ်ပါးလုံခြုံမှုမရှိတော့လို့ရရနီးနေပြည်ပထွက်ခွာဖို့ပြင်ဆင်နေသူတွေရဲ့ဒီအခြေအနေတွေကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်သားညင်လို့ပ
ါ။ကိုသားညင်ကိုတင်ပြခဲ့တာပါ။အခုတော့စီးပွားရေးပဲလက်ကြအောင်ပါခင်ဗျာစစ်ကောင်စီကစစ်မှုထမ်းဥပဒေထုတ်ပြန်လိုက်ပြီးနောက်မှာထိုင်းဘက်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေတိုးလာတဲ့အကြောင်းအလုံသမားကြီးလှုပ်ရှားနေသူတွေကပြောကြပါတယ်ထိုင်းဘက်မှာအလုံကံခွင့်နှန်းရှိပေမဲ့တရားဝင်အလုံလောက်ကင်ခွင့်ကတော့ခက်ခဲတဲ့အကြောင်းအလုံသမားလှုပ်ရှားသူတွေကပြောကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်ကအခုလိုစုစည်းတင်ပြထားပါတယ်
လူသားဆိုရင်အသက်18နှစ်ပြည့်ပြီး35နှစ်မကျော်သေးတဲ့လူကြီးအမျိုးသမီးဆိုရင်အသက်18နှစ်ပြည့်ပြီး28နှစ်မကျော်သေးတဲ့လူကြီးဖြစ်ပါတယ်ကျွမ်းကျင်ပညာရှင်တွေများအနေနဲ့တော့အမျိုးသားအသက်18နှစ်ပြည့်ပြီးအသက်45နှစ်မကျော်သေးတဲ့လူကြီးအမျိုးသမီးအသက်18နှစ်ပြည့်ပြီးအသက်35နှစ်မကျော်သေးတဲ့သူတွေအားလုံးဒီစစ်မှုထမ်းဆောင်ဖို့အတွက်တောင်းဝန်ရှိပါတယ်စမှုထမ်းဆောင်မယ့်ကာလကတော့24လနှစ်ဖြစ်ပါတယ်ကျွမ်းကျင်ပညာရှင်များအနေနဲ့36လ3နှစ်ဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကစစ်မှုထမ်းဥပဒေအကြောင်းစစ်တပ်ပိုင်မြဝတီရုပ်တံကထုတ်လွှင့်သွားတာဖြစ်ပါတယ်
နိုင်ငံတွင်းတိုက်ပွဲတွေပြင်းထန်ပြီးနှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိနေချိန်အရွယ်ရောက်ပြီးအမျိုးသားအမျိုးသမီးတွေစစ်မှုထမ်းရမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ကြောင့်အရွယ်ရောက်ပြီးစစ်မှုထမ်းရနိုင်ပွဲရှိတဲ့အမျိုးသားအမျိုးသမီးငယ်ရွယ်သူတွေထိုင်းဘက်ကိုနီလန်းမျိုးစုံနဲ့ထွက်ခွာလာကြတယ်လို့ထိုင်းခြေဆိုင်အလုသမားရေးဆောင်ရွက်သူတွေကပြောကြပါတယ်။ဦးမင်းဦးကတော့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောက်ဒေးရှင်း FET ရဲ့အလုသမားရေးဌာနတာဝန်ခံဖြစ်ပါတယ်
။ကျွန်တော်တို့ဒီလူတွေရဲ့စီးရင်ကိုကျွန်တော်တို့ရဖို့ဆိုလို့ရှိရင်ကျတော့အင်မတန်ခက်ခဲရဆိုတာပတ်ဝန်းကျင်မှာအဲ့ဒီကအလုရှင်ဆိုတာသူတို့ပေးမသိနေတဲ့အခါကျတော့အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့သူတို့ကတော့ဖုံးဝဲလာတာပေါ့နော်။အဲ့တော့အဲ့ဒီစီးရင်ဒီကြရဖို့ကျတော့ခက်တယ်။ဒါပေမဲ့လူကတော့သိတာပါလေ။အများကြီးပေါင်းဝင်ခြင်းမှာလူစိမ့်နေအများကြီးတွေ့လာရတယ်နောက်ပြီးတဲ့အခါကျကျွန်တော်တို့ဆိုဒီမှာဆိုကြောင်းဆိုရင်ကျွန်တော်ရှေ့ပြောင်းလို့ဒီမှာကလေးငယ်စာတင်ကြောင်းကျွန်တော်နှစ်ကြောင်းရှိဆိုတော့ဒီနှစ်ကြောင်းမှာကလေးဦးရေတက်လာတယ်နောက်ဒီကြားထဲမှာစာတင်နေတဲ့ကာလနှစ်လေလောက်မှာပဲဒါကအခုအချိန်ထိရောကလေးတွေကြောင်းအချိန်လိုပါဆိုတာအများကြီးလူဆက်ပြီးတော့ဟိုကျွန်တော်တို့ဆိုအကြောင်းကြားမှာတွေ့ရဆိုတော့လူစိတ်တွေရတာထောက်တစ်ခေါက်ရှောက်ကြောင်းနေလို့ပြောပြရတယ်
ထိုင်းဘက်ကိုဝင်ရောက်လာသူအများစုကအခြေခံလုပ်ငန်းခွင်တွေမှာဝင်ရောက်လုပ်ကိုင်ကြပြီးဒေသအလိုက်အလုပ်ကိုင်တွေကွဲပြားတယ်လို့လည်းဦးမင်းဦးကပြောပါတယ်။ထိုင်းတောင်ပိုင်းမှာတော့ခီးသွွားလုပ်ငန်းလိုဝန်ဆောင်မှုပေးရတဲ့အလုပ်ကိုင်တွေပိုပြီးများတာကြောင့်ရွှေပြောင်းဝင်ရောက်သူတွေအတွက်အလုပ်ကိုင်မရှိတဲ့အနေအထားလို့လည်းသူကရှုမြင်ပါတယ်။
ဒီတောင်ပိုင်းမှာကျွန်တော်တို့ကဝန်ဆောင်မှုပေါ့နော် service center နဲ့ service sector ဖြစ်တဲ့အတွက်ကြောင့်သူကဟိုအလုပ်ကိုင်ပေါ်တယ်။သို့တော့ဒီမှာသူ့ဥတွေရတယ်ရှိနေတဲ့အခါကျတော့အထောက်အထားမရှိဘူးဆိုလို့ရှိရင်တော့အလုပ်ကံရဖို့ခက်ခဲပါတယ်။သို့တော့အရင်တော့ကကျွန်တော်တို့ဒီဟိုကျွန်တော်တို့အလုပ်သမားလူတင်မှတ်ပုံတင်ရပါဘောနော်။မနေ့ကဒါကျွန်တော်ခွန်လာပိုင်းတော့လုပ်တယ်ရပါဘော။အဲ့ဒီဟာနဲ့မိဝင်လာတဲ့လူတွေဆိုလို့ရှိရင်တဘောကတော့တို့ကတော့တို့ခေါ်တယ်တို့ခေါ်တယ် name list ပေါ့လေ။အဲ့ဒါတင်ထားလိုက်ပြီးရဆိုလို့ရှိရင်ဒီကျွန်တော်ကြာငလို့ခေါ်တဲ့အလုပ်သမားအလုပ်ကံရှာဖွေရောင်းရတယ်တို့ဘလို့လောက်ပိုင်းခွင့်ယာယီပေါ့လေဒီဆက်ရထုတ်ပေးတာအဲ့ဒါဆိုလောက်ပိုင်းဘလို့လောက်ပိုင်းခွင့်ရနေတိုင်းခွင့်ရရပါဘူးပေါ့ဒါပေမဲ့တချို့အများစုလည်းဒီလိုပဲဟိုပေါ့ဟိုအထောက်အထားမရှိဘဲနဲ့ပေါ့နော်ဒါလည်းမဟုတ်နဲ့အဲ့လိုမျိုးသုံးနေတာရောရှိရပ
ြဒါပေမဲ့လည်းဒေသအလိုက်အလုပ်ကံအမျိုးအစားနဲ့အလုပ်ကံရရှိနိုင်မှုအခြေအနေတွေကွဲပြားနိုင်ပြီးမြမရွှေပြောင်းတွေအဝင်များတဲ့မဲဆောင်မြို့လိုဒေသတွေမှာတော့အခြေခံလောက်ခလာစာရရှိမှုကလည်းလျော့နေတယ်လို့သူကပြောပါတယ
်လူကအရင်များလာတဲ့အခါကျတော့အလုပ်ကံကပြောရမယ်ဆိုလို့ရှိရင်အလုပ်ရှင်တွေကဟိုကောင်းကောက်ပြီးရွေးလို့ရတဲ့အနေအထားဖြစ်နေနောက်ပြီးတဲ့အခါကျတော့မဲဆောင်လာဆိုလို့ရှိရင်ငကိုတွေကလည်းမဲဆောက်တော့ပါလို့ဆိုလို့ရှိရင်နာစာအပြင်ကငကိုတွေကနေတယ်လို့အဲတချို့တောင်ကြားတွေပါမှာဆိုလို့ရှိရင်တကယ်အခြေခံလာတာမရကြအောင်မဲဆောက်တော့ပါလို့ဆိုတာဒီထိုင်းနိုင်ငံအခြေခံလာတာအနည်းဆုံးအစုပြင်မှာပါတယ
်ထိုင်းနိုင်ငံဘက်ကိုရွှေပြောင်းလုတ်ကန်ချသူအများစုအတွေ့အခုနောက်ပိုင်းမှာကုန်ကျစရိတ်ကလည်းတိုးလာပါတယ်အထူးသဖြင့်တော့အခြေခံလုပ်သားတွေအနေနဲ့နိုင်ငံကူးလက်မှတ်တည်တန်းတိုးဖို့နောက်မြည်သူမြည်ဝါအထောက်အထားလက်မှတ်ဆီယံရရှိရေးအတွက်စစ်ကောင်စီကိုအခွန်ပေးဆောင်ရတဲ့သတ်မှတ်ချက်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းဘက်မှာရွှေပြောင်းလုပ်သားတွေရဲ့ဝင်ငွေထွက်ငွေအခြေအနေကိုဦးမင်းဦးကအခုလိုရှင်းပြပါတယ
်။အများစုကအကျွေးရင်းပြနေတာအကျွေးရင်းမှာဆိုတော့2မျိုးရှိတယ်။2မျိုးကတော့အတူကအထောက်အထားကြောင့်အကျွေး။ထောက်ထားကဘာလို့အကျွေးဖြစ်လဲဆိုတော့ထောက်ထားတွေကိုသူတို့ကပွဲသားရနေလောက်ကြတာအများအေဂျင့်တွေနဲ့လောက်ကြတာအဲ့ဒါကြတော့ကုန်ကြစရာများကုန်ကြစီပြီးထားပါတော့ကျွန်တော်တို့ဒီ5000 6000ဝန်းကျင်ပေါ့တရားဝင်အစိုးရကုန်ဈေးနှုန်းက5000နဲ့6000ဝန်းကျင်ရှိရဆိုလို့ရှိရင်လက်တွေ့မှာပေးရတာ1000ထက်ပေးရဒီကြတဲ့စင်ငယ်ပွဲသားများပါဆိုပို့ပေးရတယ်ဆိုတော့ဒါဒီအထောက်အထားနဲ့ပတ်သက်ပြီးတော့သူတို့အကျွေးတင်တာပေါ့နော်ဆိုတော့ဒီကြတဲ့မှာတခါသူတို့လူတွေဆိုလို့ရှိရင်လာကြတာပွဲသားကတွေအခုကျွန်တော်တို့ခုနကအချိုးထဲမှာတွေ့ရဲ့ရန်ကုန်ဘက်ကလာတဲ့သူဆိုသူတို့ပြောတိန်းနေစင်နေလာအဲအဲ့ဒါမျိုးပေါ့နော်ဒါခမ်းမန်းကြီးပေါ့အဲ့တော့သူတို့မှလမ်းကြီးလာတာသူစီတယ်နောက်ဒီရောက်ပြီးတော့မှတခါအလိုအထောက်ထားလုပ်မယ်ဆိုအထောက်ထားအတွက်ခုန်ကြရစီအဲ့ဒီအကျိုးတွေကသူတို့မှတင်တယ
်ထိုင်းဘက်ကိုရွှေပြောင်းဝင်ရောက်သူတွေအနေနဲ့ထိုင်းနိုင်ငံသားမဟုတ်တဲ့လူသားတွေအဖြစ်ထိုင်းအစိုးရထံမှတ်ပုံတင်ပြီးမှသာအလုပ်လုပ်ကန်ခွင့်အဆင့်ဆင့်အတွက်ဆောင်ရွက်ရတာဖြစ်ပြီးအခုချိန်မှာတော့မှတ်ပုံတင်ခွင့်ပြုထားတဲ့ကာလမဟုတ်ဘူးလို့လည်းဦးမင်းဦးကပြောပါတယ်ဒါပေမဲ့ချွင်းချက်တချို့ရှိတယ်လို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောက်ဒေးရှင်းရဲ့အလုပ်သမားရေးဌာနတာဝန်ခံဦးမင်းဦးက VOE ကိုပြောပါတယ်ရှင်
မဘုံတင်ခွင့်ပြုထားတဲ့ကာလမဟုတ်ဘုံတင်ခွင့်ပြုထားတဲ့ကာလပြီးဆုံးသွားပြီပြိတ်သွားပြီအဲတော့ရောက်လာတဲ့လူတွေမှာငွေကြေးတက်နိုင်တဲ့လူဒါမှမဟုတ်အသက်အရွယ်ရှိတဲ့လူတွေလောက်ပဲခုနကပြောတဲ့အဲနေမီကန်တချို့အေဂျင့်တွေဟလာ နောက်ပြီးတော့ကျွန်တော်တို့အာနာလန်နေနဲ့သူတို့ကိုတာဒါမှမဟုတ်စီးရင်သွင်းထားပြီးတော့မလုပ်ဖြစ်တဲ့လူအဲ့လိုမျိုးစီးရင်ကြံနေတဲ့ဟာမျိုးတွေရှိတယ်ဆိုတော့အဲ့ဒီအထက်မှာဝင်လို့ရနိုင်တယ်အဲ့ဒါကလည်းအင်မတန်မှရအောင်နေတယ်ဗျာ
မတ်တေးထားရဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရေဒီယိုကနေလဲလိုက်တိုမီတာ3149နဲ့လိုက်လမီတာ190ပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းစတီရှုနားဆင်နိုင်ပါတယ်အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချပါတယ်မြန်မာနိုင်ငံမှာလူငယ်တွေအတွက်လွတ်လပ်တဲ့ရွေးချယ်နိုင်ခွင့်တွေအခွင့်အလမ်းတွေပြန်လည်ပေါ်ပေါက်လာစေဖို့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာလူငယ်တွေတက်ကြွတဲ့ပညာနဲ့မျှဝေကြိုးစားနေကြပါတယ်ဘူတုဒ္ဒရတွေဖလှယ်နိုင်ဖို့တန်စင်အိမ် Podcast တင်ဆက်နေသူတန်စင်နဲ့မဆုမြတ်မွန်ပင်ပြန်ပြီးလူမှုရှုခင်းစီစဉ်မှာတင်ပြထားပါတယ
်မြန်မာနိုင်ငံကိုလွတ်လပ်မြတ်တရဒီမိုကရေစီနိုင်ငံပြန်ဖြစ်စေရမယ်ဆိုတဲ့ရှင်ကြီးချက်နဲ့ကိုတက်ကျွမ်းတဲ့ပညာနဲ့ဒီຫນွေဥဒေါ်လာရေးမှာပါဝင်နေကြတဲ့မြန်မာနိုင်ငံကလူငယ်တွေကမ္ဘာတစ်ဝှမ်းမှာရှိနေကြပါတယ်American ပြည်တော်စုနယူးယောက်မြို့မှာနေတဲ့တန်စင်ဆိုရယ်လေမြမာရေးလုံနေကြတဲ့လူငယ်ချင်းချင်းကြားမှာဗဟုသုတတွေဖလှယ်ပြီးတော့ခွန်အားတွေမျှဝေနိုင်ကြစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ online ပေါ်မှာအတန်လွှင့်တဲ့ဒီတန်စင်အိမ် podcast အစီအစဉ်ကိုဖန်တီးထားပါတယ်ရုပ်သံဗီဒီယိုတွေဖန်တီးတဲ့အပိုင်းမှာကျွမ်းကျင်တဲ့သူရဲ့အတတ်ပညာနဲ့မြမာရေးလုံနေတာလို့တန်စင်ကပြောပါတယ်ငငယ်လေးကနိုင်ငံသားမှနေသူတယောက်အနေနဲ့မြမာရေးကိုဘာကြောင့်ဒီဇိုင်းမမတ်လုပ်ဖြစ်နေသလဲလို့တန်စင်ကိုမေးကြည့်ခဲ့ပါတယ
်ဒီ2021အာနာတင်လိုက်တဲ့အချိန်မှာဟိုတန်စင်ရှင်ထဲမှာပေါ့နော်တော်တော်လေးကိုမခံမရနိုင်ဖြစ်ခဲ့တယ်ဒီသူတို့ကလက်နက်အားကိုနဲ့လူတွေကိုမတရားအနိုင်ကျင့်တယ်လို့ခံစားရတာပေါ့နော်ပြည်သူတွေကဒီလောက်တောင်မှသူတို့ကိုလက်မခံပါဘူးဆိုပြီးတော့ခါခါတီတီဖြစ်နေတာကိုလုံးဝဂရုမစိုက်ဘဲနဲ့ငါတို့လှုပ်ချင်တာလှုပ်မယ်နင်တို့ကငါတို့ရဲ့လက်ခုပ်ထဲကရည်ဆိုတဲ့ပုံစံမျိုးလှုပ်တာကိုတော်သားထွက်တယ်ပေါ့နော်အဲတော်တော်လေးခံပြင်းတယ်နောက်တစ်ခုကကျတော့ဒီပြည်သူတွေကငြင်းငြင်းချင်းချင်းဆန္ဒပြတာလေအဲ့ဒါကိုသူတို့ဘက်ကအကြမ်းဖက်တဲ့ပုံစံနဲ့စလှုပ်တာအဲ့ဒီလိုမျိုးတုံ့ပြန်တာကိုလေဟိုစိတ်ထဲမှာယုံမုံကြီးပေါ့နော်ဖြစ်တာပေါ့နောက်ပြီးဟိုအရင်တော့ကနေရှင်းလိုက်ရင်လေဆိုရှယ်မီဒီယာရဲ့ကျေးဇူးကြောင့်ဒီတစ်ခေါက်ကဒီသူတို့ရဲ့လူမဆန်တဲ့လှုပ်ရက်တွေကိုဟိုအရင်ခေတ်တရားထက်ပို့ပြီးတော့ထင်ထင်ရှားရှားကြီးကိုသိရတယ်မြင်ရတယ်ကြားယုံလေးတွေမဟုတ်ဘူးပေါ့နော်ကိုမျက်စိနဲ့ကိုသိချာမြင်ရတယ်အဲ့တော့အဲ့ဒါတွေကိုအဆုံးသတ်ဖို့ဒီစစ်အာဏာရှင်စနစ်ကိုအမြင့်ဖြတ်မှဖြစ်မယ်ပေါ့နော်အဲ့လိုမျိုးစိတ်ဖြစ်လာတယ်အဲ့တော့ဒီလှုပ်ရှားမှုတွေထဲမှာဒီတော်လှန်ရေးထဲမှာငါတက်နိုင်တဲ့ဘက်ကနေဝိုင်းတွန်းမယ်ဆိုတဲ့စိတ်ဖြစ်ပြီးတော့ဒီလိုဒီနိုင်ငံရေးမှာဝင်ပြီးတော့ပါတာပေါ့နော်မ
တန်စင်အနေနဲ့ကဒီမြန်မာနိုင်ငံသားလည်းမဟုတ်တော့ဘူးဟိုမြန်မာနိုင်ငံမှာဖြစ်နေတာရေပေါ့လေစောစောကပြောခဲ့တယ်လို့ဆိုရင်ကိုနဲ့မဆိုင်တယ်လို့နေမယ်ဆိုရင်လည်းဟိုနေလို့ရနေတဲ့သူတရားအဖြစ်ရသားနဲ့ပေါ့နော်အခု3နှစ်ကျော်လာတဲ့အထိမှာဒီຫນွေဦးဒေါ်လာရေးမှတောက်လျှောက်ဟိုပါဝင်ဖြစ်နေတဲ့ဒီအဓိကတွန်းအားကတော့ဘယ်လိုအဓိကတွန်းအားကြတော့ဘာဖြစ်မယ်လို့ပြောလို့ရမလဲရှင
့်အမပြောတယ်လို့မျိုးပေါ့နော်တန်စင်တို့ကျတော့ဒီပြည်ပမှာနေတာတော်တော်လေးလဲကြာပြီနှစ်ပေါင်း20ကျော်ပြီဟိုအရင်ကတည်းကပြည်ပမှာအခြေချနေတာပေါ့နော်အဲ့တော့အမှန်တိုင်းပြောရမယ်ဆိုလို့ရှိရင်နေသားတလို့နေလို့တော့ရတယ်ပေါ့နောက်ပြီးတော့တကယ်လို့မြန်မာပြည်ကောင်းစားသွားတယ်ဆိုလို့ရှိရင်လည်းသိပြီးတော့ထွေထွေထူးထူးအကျိုးခံစားရဖို့ကဘာမှတိတ်မရှိဘူးပေါ့နော်ဒါပေမဲ့ဒီကိုယ်အချိန်နေငွေတွေပညာတွေအဲ့လိုမျိုးတတ်နိုင်တဲ့ဟာကိုယ်စိုက်ထုတ်ပြီးတော့လုပ်နေရတာဘာကြောင့်လဲဆိုတော့ကိုယ်တယောက်ပါလိုက်ခြင်းအဖြစ်ဒီတော်လှန်ရေးမှာဘယ်နေရာလေးမှာပဲပါပေါ့နော်အားဖြစ်လာမယ်အားဖြစ်လာတဲ့အခါကျလို့ရှိရင်ဒီတွန်းအားတစ်ခုကနေပြီးတော့ဒီမြန်မာနိုင်ငံကဒီစစ်အာဏာရှင်လောက်ကနေမြင်းမြန်းလွတ်မြောက်နိုင်မယ်လို့တွေးတယ်ပေါ့နော်ဆန္ဒပြပွဲတွေဒီမှာလုပ်တယ်ဆိုရင်လည်းအဲ့ဒီလိုပဲဒီဆန္ဒပြပွဲမှာငါတယောက်သွားလိုက်လို့ဘာထူးမှလဲဆိုတာထက်ငါတယောက်မသွားလို့ရှိရင်လူတယောက်အင်အားလျော့သွားရင်အချိန်ကြီးပိုကြမယ်အချိန်ကြီးပိုကြရင်ဒုက္ခရောက်တဲ့လူတွေလည်းပိုများလာမယ်ပေါ့နော်ဒါတွေကိုကြည့်ပြီးတော့ငါလုံနိုင်တာကိုလုံမယ်ဆိုတဲ့စိတ်တစ်ခုနဲ့အဲ့လိုမျိုးဆွဲအချိန်အကြာကြီးဒီလိုမျိုးဆက်ပြီးတော့လုံနေတာပေါ့နော်
အဲ့တော့အခုလက်ရှိပေါ့နော်ဒီတန်စစ်အနေနဲ့မြမအရင်းနဲ့ပတ်သက်လို့ပုံမှန်အချိန်ပေးပြီးတော့ဘာတွေလုပ်နေလဲဆိုတာရောပြောပြပါလားရှင့်
။ဟိုတော်လန်ရေးစာရုံးကတော့အာနာသိန်းကစာရုံးကတော့ဒီဘာသာပြန်တာတော့ keyboard fighter လောက်တာတော့အနေစတာပေါ့နော်။အဲ့ဒီနောက်ပိုင်းမှာမှလို့တခြားဗီဒီယိုလေးတွေအတန်သွင်းတဲ့အစီအစဉ်လေးတွေမှာပါနေရင်းနဲ့ဟိုတန်စင်နဲ့အတူတူအရင်တော့ကအလုပ်လုပ်ခဲ့တဲ့တငယ်ချင်းတယောက်ကငါတို့တွေပုံမှန်အစီအစဉ်လေးတင်ဆက်ရအောင်ဆိုပြီးတော့ idea လေးပေးရတယ်ဟုတ်ပြီကောင်းပြီဆိုပြီးတော့အပတ်စဉ်တ တင်ဆက်တဲ့တန်ဆင်းအိမ်ဆိုတဲ့အစီအစဉ်ကိုစပြစ်ခဲ့တာပေါ့နော်အဲ့ဒီတန်ဆင်းအိမ်မှာဟိုတန်ဆင်းတဲ့တငယ်ချင်းတွေနှစ်ယောက်ကအဓိကတာဝန်ယူပြီးတော့အလင်းသင်တယ်လို့တခြားအမှုပညာရဲ့ရှင်လေးစာရေးဆရာတွေနောက်တော်လှန်ရေးမောင်နှမတွေပေါ့နော်အဲ့ဒါဖိတ်ခေါ်ပြီးတော့အတူတူတင်ဆက်လာတာအခုဆိုရင်အစီအစဉ်တရားကြော်လာပြီပေါ့ဒီတန်ဆင်းအစီအစဉ်ကိုမီဇီမာရေဒီယိုမှာအသံလွှင့်တယ်အဲ့ဒါအပြင် click to donate ရဲ့လောလောဆယ်ရတို့ရောက်နေ channel ပေါ့နော် YouTube channel မှာတင်နေနောက်အိမ်ပြန်လန် app မှာတင်နေအဲ့တော့ဒီအစီအစဉ်ကနေပြီးတော့စိတ်ဓာတ်ခွန်အားတွေအသိပညာတွေရအောင်အားပေးတာမျိုးတွေလုပ်နေတဲ့အပြင်ကိုဒီ YouTube channel တို့ဘာလို့က monetization လုပ်ထားတာဆိုတော့ပတ်စံရရပေါ့နော်ဒီပတ်စံနေရာလည်းအကုန်လုံးတော်လှန်ရေးတွေကိုပဲစီဝင်သွားတာဖြစ်တဲ့အတွက်ဒီတန်ဆင်းရေးမောင်နှမတွေကတော်လှန်ရေးအတွက်ငွေအားဖြင့်နောက်ပြီးတော့စိတ်ဓာတ်ခွန်အားဖြင့်ပေါ့နော်အတူထောက်ကူပြုဖို့ထောက်ပို့ပေးဖို့စ조사နေပါတယ်လို့
နောက်တစ်ခုကဒီလိုပေါ့နော်မြန်မာနိုင်ငံအပြောင်းလဲဖြစ်အောင်လို့အာညီမတို့လိုမျိုးဟိုတက်တည်ပညာရှင်တွေအချင်းချင်းဟိုလက်တွဲလုပ်တဲ့အခါမှာပေါ့နော်အထူးသဖြင့်ဒီလူငယ်တွေနဲ့လက်တွဲလုပ်တဲ့အခါမှာရောကိုယ့်အတွက်ဘယ်လိုမျိုးအကျိုးအမြတ်တွေရတယ်လို့ပြောလို့ရထိုင်မယ်ရှင
်ဒီတော်လှန်ရေးမှာဟုတ်တယ်အမပြောသလိုပဲလက်တွဲအလုပ်လုပ်ရတာကလူငယ်တွေများတယ်လူငယ်တွေများတယ်ကိုယ့်ထက်ငယ်တွေမောင်လေးညီမလေးတွေကအများစုဖြစ်နေပေါ့နော်သူတို့လိုဒီတန်ဖိုးရှိတဲ့လူသားလေးတွေနဲ့တီးခွင်ဆောင်ခွင်အတူတူစူးစမ်းခွင်ရတာကိုကဒီတစ်ခုတည်းကတည်းဟိုအကြီးမားဆုံးအချိုးအမြတ်ပဲလို့တန်ဆင်းရတော့ခံစားရတယ်။နောက်တန်ဆင်းရအစီအစဉ်တင်ဆက်တဲ့သူဆိုတော့အလုတ်တွဲလုတ်တဲ့လူတွေကလည်းကိုနဲ့နဲပယ်တူတယ်ပေါ့နော်။အဲ့လိုမျိုးအစီအစဉ်တင်ဆက်တဲ့တခြားအစီအစဉ်တင်ဆက်တဲ့သူတွေအတန်တီးဖြတ်တဲ့ပညာရှင်တွေနောက် animator တို့ဒီ graphic designer တို့ဂီတပညာရှင်တို့အမှုပညာကိုဖန်တီးတဲ့သူတွေများတယ်ပေါ့။အဲ့ဒီမှာတချို့အိုမောင်လေးညီမလေးဆိုလို့ရှင်စာရေးတာလည်းအရန်ကောင်းတယ်တချင်းလည်းအရန်အစိုးတော်တယ်ပေါ့တင်ဆက်ပုံလေးလည်းကောင်းတယ်နောက် idea လေးတွေကလည်းစမ်းသစ်တယ်ပေါ့နော်လူငယ်တွေဆိုတော့အဲ့ဒါအပြင်ကဟာတညံလေးရှိကြတယ်ဘလောက်ပဲအခြေအနေတွေခက်ခဲနေပါစေသူတို့ဘဝကြီးဘလောက်ကြမ်းတမ်းနေပါစေသူတို့ကပျော်ပျော်နေပြီးတော့တကယ်ကိုစိတ်တက်ပြင်းပြင်းနဲ့တော်လှန်နေကြတာကိုကိုကသူတို့နဲ့စကားပြောကြည့်တဲ့အခါတွေမှာသိရတယ်ခံစားရတယ်အဲ့ဒီအခါတွေမှာသူတို့စီကနေပြန်ပြီးတော့စိတ်ခွန်အားတွေတောင်မှပြန်ရတယ်ဒါလေးကလည်းတကယ်ကိုတမိုးရှိတဲ့အကျိုးမြတ်လေးတစ်ခုပေါ့နော်ဒီလူငယ်လေးတွေရဲ့ဒီသူတို့ရဲ့ပညာတွေဒီဖနီးနိုင်စွမ်းတွေကလေးခက်ကောင်းလို့ရှိရင်တကယ်ကိုတမိုးရှိပြီးတော့သူတို့ရဲ့အနာဂတ်သူတို့ရဲ့ဘဝလေးတွေကတကယ်လှပမှာဒါတွေကိုသိတဲ့အခါမှာတော်တော်လေးလဲနှမျောတယ်ရှင်လင်းနာရတယ်အဲနောက်တစ်ခုကသူတို့ကိုလေးစားတဲ့စိတ်နဲ့ကိုကိုယ်တိုင်လဲပို့ပြီးတော့စူးစမ်းဖို့ခွန်အားတွေရတယ်ပေါ့
တန်ဆင်အိဆိုရယ်ဒီ online အတန်ထွေ podcast လုပ်နေတဲ့တန်ဆင်ဖြစ်ပါရဲ့ရှင်ညီမရေလုပ်နေကြတဲ့ချင်းချင်းခွန်အားတွေအဟုတုတရဖလှယ်နိုင်ဖို့အတွက်သူဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါရဲ့ရှင်ညီမဆုမြတ်ပါမှာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဒီရေရုပ်သံကနေပတ်စဉ်အစီအစဉ်တွေကိုတင်ဆက်နေပါတယ်အခုတော့တက်တရုံသတင်းလော်ရဲ့အလဲပါတောင်ကိုရီးယားကနာမည်ကျော် K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့တဲက Jisoo ကကိုပိုင်ဖြောဖြေးအေဂျင်စီထူထောင်လိုက်ပါတယ်ဒီတိုင်ကလန်ဒန်ဖက်ရှင်သတင်းပတ်တွင် Burberry Fashion Show မှာနာမည်ကြီးတွေတော်တော်များများတက်ရောက်ခဲ့ကြပါတယ်ဒီလိုနာမည်ကျော်ကြားသူတွေရဲ့အမှုပညာသတင်းတွေကိုသက်သက်ရောစီစဉ်မှာမအေးတန်တော်ကတင်ဆက်ထားတာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချစ်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတောင်ကိုရီးယားကနာမည်ကျော် K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ရဲ့ Jisoo
Kowain Pyoje Ye Agency Thang Lai Pae. Blake Su Lo Name Pae Thang Re Agency Ti Thang Chang February 22 Ye Ne Ga Jinya Dwara Wa. Jisu Ga Instagram Lu Mu Kon Ye Paw Ga Tu Ye Agency Sa Myin Na Ma Tu Ye Dat Pon Tin Tha Pi Lo. Amyo Sa Kwe Pya Mu Re Ko Jaw Lon Pi Lo Agency Ne Ne Jisu Kowain Phan Di Ye Pyo Shwe Mu Re Ko Myaw Wi Wo Phit Pae Lo Dat Pon Pi Sa Da Nya Ma Yee Tha Wa Re. Korea Harad Ringaro, Jisuga do ye a coop situne, Tikomnigo set to Tutana, Lupiawari. Jisu Pawanegavajo, Blackpink, Kipo, Puega, Puewinia, Tolongare, Drumigan, Comune, Sajo Tatan, Tugerava. Topueloni, Sajo Tatan, Durapsipio, Thru Lea Salon, Badugamaro, Te Ure, Nubina, Lodi Dre, Comune, Sajo Matopulu, Korea the Dinima Pop Yawari. Jisuga drew Puerto Masu, Kovan Pio, Gomni Townaku, Tati Amya Psepani. Jeniga, O. E. Surin Nemene, Natana Seton, Dizemama, Gomni Pumpio, Lisagaro, Lau Surin Nemene, Fabiola Sieniga, Gomni Town, Lucina, Dwagevari. Pretending an image of fashion called Madison Pite, Barbary Fashion Shogo, Lennon Fashion Dreamba, Fabiola Sakuyeniga, Zimbagerava. Tibuego Neme Jodoro Mimia Deo Lara Triaware, Nemeji More, Cara Delavine, Rap Asura Little Sims, Bolonama Soha Menobje, Mina Minimile Triarawa, Dinit London Fashion Drimbaka, Jane Liz and Young Nipple Pipio, Barbary Penny Moderator, Daniel Lee Tibuema, Dadia Jane Pawinale Pipari, Barbary Angel Web Fashion Design Bow, Natana Sally Sauna Sanya, the Penny Muleari Triaware. Victoria Benjamin saw Tare, fashion Kamago, Mia Mimi Tontabio, Puella Pieta Driga, and Yuya Cushion Cone in a Tangi Arava. Quellon to British Asuro, Amy Winehouse, the Chin and Piano Nipio, Time Mine, Sushi Mimi Naya, Kanazi New Young, Penny Pitawari. Italy fashion is a pit, Petiga, Veneta, who bones and Dene, Piandra at that twin big designer, Daniel Liga, Akura, Barbarima, Yadi Light Design, the Kuluja Yang, Panini Nabu, Torogo P. Arm Yani, Apsipai. Rolotema, Barbaria, Demo Music and Fashion BC, where Tiny Bari. Barbary Dezega, that Dantia, Chausa, Shinishi, Pipio, Zanoila, Mianguila, Suenzia, Ye Yang, Triare, Dretamlo. Barbarigo, Kit the British Fashion Pine, Pienbio, Puerto Nambo, Juvenile, and Musa Yashi, Jonathan, Akrai Dre, 3 year season, Counter, Poyama, Zenza, Nizira, Sipari.
Body like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. The better now doing what I see single. Radio ma a person to Nela Yane in our minute at CC Cinema told him being about it. ဒီသတင်းတော်ကိုရုပ်ရောတင်ရောအပြည့်အစုံကြည့်ခြင်းနေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေဖျူရီအပတ်စဉ်တီဗီမဂ္ဂဇင်းစီစဉ်မှာချိန်ခံပါတယ်ဖျူရီမြန်မာဝိုင်းရဲ့အွန်လိုင်းမှာဆိုရင်လည်းဖေ့စ်ဘွတ်နဲ့ယူတျူဘ်စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပြောရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်ဒီနေ့အတွက်ပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတ
ကျခိုင်ပြည်နယ်မင်းပြမြို့နယ်အတွင်းကစစ်ကောင်စီရဲ့တိုက်ပွဲလေးချင်းတင်းနှံကြောင့်ကိုရခိုင်တပ်တော် AA ကတိုက်ခိုက်နေပြီးနေရာအများစုကိုသိမ်းယူထားပြီလို့ AA ပါဝင်တဲ့ညီနောင်သုံးဘွဲ့ကသတင်းထုတ်ပြန်ပါတယ်။ရန်ပြည်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကရဟရင်တွေနဲ့တပ်ကူလွတ်ခဲ့တာကို AA ဘက်ကပြန်လည်ရှင်းလင်းတိုက်ခိုက်ခဲ့တယ်လို့ AA ကဆိုပါတယ်။မြန်မာနိုင်ငံတမောမှာတော့ရခိုင်ဒေသအပြင်ချင်းပြည်နယ်စကိုင်းတိုက်ကင်းပြည်နယ်နဲ့တနင်္သာရီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်တွေအကြတိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်ကောင်စီဘက်ကလေကြောင်းကပို့တိုက်ခိုက်နေပါတယ်။ဂါဇာတောင်ပိုင်းရာဖာမြို့မှာတော့ခြေကုပ်ယူထားတဲ့ဟားမတ်တို့ကိုပြေးပြင်းထိုးစစ်မစစ်ခင်အဲဒီကထောင်ပေါင်းများစွာသောရဲသားတွေဘေးလွတ်ရာရှောင်သိမ်းနိုင်မဲ့အစီအစဉ်တက်ကိုအစ္စရေးဝန်ကြီးချုပ်ဘန်တမန်နာတန်ယာဟုကယုံကတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့ရှောင်သိမ်းရမယ့်နေရာကိုတော့ပြောမထားပါဘူး။အစ်ဂျေနိုင်ငံကလည်းသူ့နယ်စပ်ဖွင့်မပေးနိုင်ဘူးလို့ဆိုပါတယ်။ရာဖာမြို့ကဟားမတ်တွေကိုတိုက်ခိုက်နိုင်ရင်သတင်းပတ်တွေစစ်ပွဲအောင်နိုင်မယ်လို့အစ္စရေးဝန်ကြီးချုပ်နတ်ဒယာဟုကတော့ပြောပါတယ်ခင်ဗျာ။ဒါကဂါဇာအခြေအနေပါ။ယူကရိန်းစစ်ပွဲမှာတော့ရုရှားကအနိုင်ရမှာမဟုတ်တယ်လို့အနိုင်ရတဲ့နယ်စစ်ပွဲမျိုးလည်းမဟုတ်ပါဘူးလို့ပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်က February 26ရက်နေ့ကပြောပါတယ်။ ဒါပေမဲ့ယူကရိန်းစစ်ပွဲကိုအနိုင်ရမယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကတော့ပြောနေစေပါသတင်းကြုံကျင်းကြုံကတော့ဒီလောက်ပါပဲဒီနေ့ဗုဒ္ဓဘာသာအစီအစဉ်ထုတ်လို့ရိမှုကမတ်သိကြီးထိုက်ပါ VOA အမေရိကန်ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်တွေကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိလိုက်ထုတ်မီတာ30နဲ့49လိုက်တာမီတာ190ပြည့် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းထိုင်းယူနာစေကြည့်ရှုနိုင်ပါတယ်တော်တော်ရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းကြပါစေပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျွန်တော်တမောင်သန်းပါ။